Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဇွန်လ22ရက်ဗုဒ္ဓဖူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းဒိုမီတာ 1925 နဲ့ 32 တို့ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကားပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျမစုမွန်ကအစီအစဉ်မှုဖြစ်တာဝေယူတင်ဆက်ပေးမှာပါရှင်။
အနည်းခတဲ့ကင်းနေကြပါစေဒီနေ့ထိတ်သန်းသတင်းတွေကတော့ဒေတာသားတွင်လုံခြုံရေးကိုဆွေးနွေးဖို့အတွက်အာဆီယံကာကွယ်ရေးဝန်ကြီးများအစည်းအဝေးကိုစစ်ကောင်စီကာကွယ်ဝန်ကြီးဘုချုပ်ကြီးမြထူးတက်ရောက်ခဲ့ပါတယ်မြန်မာနိုင်ငံမှာ2022ခုနှစ်ဖေဖော်ဝါရီလ1ရက်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ဖမ်းဆီးတပ်ဖြတ်ခံခဲ့ရသူ2000လောက်ရှိပြီးတေဆုံးသွားကြရတဲ့အရသာပြည်သူတွေအတွက်စိတ်မကောင်းဖြစ်မိကြောင်းအမေရိကန်တန်ယုံကပြောလိုက်ပါတယ်နိုင်ငံတော်တိုင်ပင်ခံတော်ပုဂ္ဂိုလ်တော်ဆန်းစုကြည်ကိုနေပြည်တော်အချုပ်ထောင်တွင်မှတရားရုံးမှာမနှက်ဖန်အားစပြီးရုံးထုပ်စစ်ဆေးတော့မှာဖြစ်ပါတယ်အဲ့ဒီလိုသတင်းတွေပေါ်ဝင်နောက်ဆုံးကသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်တမောင်သန်းတို့ကတင်ပြကြမှာပါမဆုမွန်ရေ
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းနေတဲ့အတူဒီညမှာတင်ဆက်ပေးမယ့်ဗုဒ္ဓဘုညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာတော့စစ်ကောင်စီတပ်တွေဟာစကိုင်းတိုင်းအတွင်းကမြို့နယ်တော်တော်များများမှာစစ်အင်အားတွေကိုတိုးချဲ့ချထားပြီးတော့နယ်မြေရှင်းလင်းရေးတွေဇက်တိုက်လှုပ်ဆောင်နေပါတယ်
တင်ကူးမျိုးနဲ့ကျတူရီရွာမှာတော်တော်ထတာအင်အား150ခန်းကအခုဝက်လက်မျိုးနဲ့ကမ်းမြူကြီးရွာမှာ9နာရီခွဲလောက်ကအဆောက်တွေမရှိတဲ့မှာခုကျွန်တော်အဲ့နာမှာရှိတဲ့ပြည်သူတွေအိတ်ဆောင်နေရတယ်အမ
ပြည်သူကာကွယ်ရေးတပ်ဖွဲ့ဝင်ကိုနဂားလေးပြောပြပေးခဲ့တာပါရှင်ဒီသတင်းနဲ့အတူဆလင်းကြီးလက်ပတောင်းတောင်ကျင်းဤစီမံကိန်းနာကကျေးရွာတွေကိုလည်းမီးရှို့နေပါတယ်ရခိုင်ပြည်နယ်မောင်နှုံးမှာတော့ပြန်ပေးဆွဲခံရတဲ့ကြောင်းဆရာဆရာမတွေလွတ်မြောက်ရေးကြိုးပမ်းနေပါတယ်ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုချိန်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုဦးတမောင်တန်းနဲ့ကိုဝင်းမင်းတို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်ဒေတာရင်းလုံခြုံရေးကိုဆွေးနွေးဖို့အတွက်အာဆီယံကာကွယ်ရေးဝင်ကြီးများအစည်းအဝေးကိုစစ်ကောင်စီကာကွယ်ရေးဝင်ကြီးဗိုလ်ချုပ်ကြီးများထူးဦးနဲ့တက်ရောက်ခဲ့ပါတယ်မြန်မာကိုဖိတ်ကြားခဲ့တာနဲ့ပတ်သက်ပြီးကမ္ဘောဒီးယားကာကွယ်ရေးဝင်ကြီးကအခုလိုပြောပါတယ်
ในมอดได้เยิงมาเลิกเลิกนกชั้นนี้นกคือสามกี้สามใ
บทีนี้เจ้าอย่าตามมาเช็คกับลงจุ้ยเนี่ยตาหาสาตาผีเย่ด้วยตัวสิยุ่ยเย่ผิดตาเจ้าจนเราลูกก็ดีข้างกันเราพอส่งหน่อยบ้าดีซีไว้มากากวยเย่วินจีอารมณ์เนี่ยซีลงยินยีเย่กูทิ้งไปมาเลยตาเจ้าดีจริงมาเนี่ยมาปาวินแก่ตาผิดไปเลยลูกกัมพูชากากวยเย่วินจีตีปันก็มีเดียรีกูเปล่าตัวแก่ตาบ้า16จริงเจ้าดีซีไว้กูกัมพูชาနိုင်ငံฟานามินမြို့เนาะဗိုလ်ထုတွေကကျင်းပခဲ့တာဖြစ်ပါတယ်အာဆီယံဘုံသဘောတူညီချက်900ကိုမြန်မာကအကောင့်ထဲပေါ်ဖို့ပြက်ကွက်ခဲ့တဲ့အတွက်အာဆီယံရဲ့အဓိကအစည်းအဝေးတွေမှာမြန်မာနိုင်ငံကနိုင်ငံရေးအဆင့်ကိုယ်စားလှယ်ကိုမဖိတ်ကြားပဲထားခဲ့တာပါအရင်နှစ်လုံခြုံရေးအစည်းအဝေးတုန်းကလည်းမြန်မာကိုမဖိတ်ကြားခဲ့ပါဘူးဒါပေမဲ့ကမ္ဘောဒီးယားနိုင်ငံကအာဆီယံဥက္ကဋ္ဌအဖြစ်တာဝန်ယူချိန်မှာမြန်မာစစ်ဘုံချုပ်ကြီးတွေနဲ့တိုက်ရိုက်ထိတွေ့လှုပ်ကိုင်တဲ့မူဝါဒဘက်ကိုတင်းညွတ်လာခဲ့ပါတယ်အာဆီယံလုံခြုံရေးအတိုင်ဝန်းရဲ့လုပ်ငန်းစဉ်စီမံကိန်းကိုအာဆီယံ10ကြိမ်မြောက်ထိပ်သီးစည်းဝေးမှာချမှတ်ခဲ့တာဖြစ်ပြီး2006ခုနှစ်မေလမလေးရှားနိုင်ငံကွာလာလမ်ပူမြို့မှာပထမဆုံးကာကွယ်ရေးဝန်ကြီးများစည်းဝေးကိုကျင်းပခဲ့ပါတယ်
။မြန်မာစစ်တပ်အာဏာသိမ်းပြီးအသက်ခံရသူပေါင်း2000ရှိပြီလို့အမေရိကန်သံရုံးကဆိုလိုက်ပါတယ်။2021ခုနှစ်ဖေဖော်ဝါရီ3ရက်အာဏာသိမ်းပြီးတဲ့နောက်တပ်ဖြတ်ခံခဲ့ရတဲ့သူ2000လောက်ရှိပြီးဒီလိုအရသာပြည်သူတွေအတွက်စိတ်မကောင်းဖြစ်မိတယ်လို့အမေရိကန်သံရုံး Facebook Internet စာမျက်နှာမှာဖော်ပြလိုက်တာပါနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ထုတ်ပြန်တဲ့စီးရင်တွေအရစစ်တပ်အာဏာသိမ်းပြီးချိန်ကနေ2022ခုနှစ်မေလကုန်အထိဒီမိုကရေစီလှုပ်ရှားသူတွေနဲ့အရသာတွေတည်ဆုံခဲ့ရတဲ့အရေးအတွက်ကိုအမေရိကန်သံရုံးကကိုကားဖော်ပြလိုက်တာပါစစ်တပ်တာဝန်ရှိသူတွေအနေနဲ့တော့သူတို့ရဲ့ရက်စက်တဲ့လိုရက်တွေပေါ်တာဝန်ခံမှုတာဝန်ယူမှုရှိလာစေဖို့အမေရိကန်ပြည်ထောင်စုကဆက်ပြီးတွန်းအားပေးလှုံ့ဆော်သွားမယ်လို့လည်းတန်ယုံ Facebook စာမျက်နှာမှာဖော်ပြထားပါတယ်။မြန်မာစစ်ကောင်စီဘက်ကတော့ AAPP ကထုတ်ပြန်တဲ့ဒီကိန်းဂဏန်းတွေဟာပုံကြီးချက်ချက်ကားပြီးတစ်ဖက်သက်ပြုစုတဲ့စည်းရင်းတွေလို့အမြဲတစေတုံ့ပြန်လေးရှိပါတယ်။ဒါအပြင် PDF လက်နက်ကိုင်တပ်ဖွဲ့တွေရဲ့လက်ချက်နဲ့သိဆုံးတဲ့ရသားတွေအများအပြားရှိတယ်လို့လည်းသတင်းထုတ်ပြန်လေးရှိပါတယ်ခင်ဗျာ။
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုနေပြည်တော်ချုပ်ထောင်တွင်တရားရုံးမှာမနှက်ဖန်ကစပြီးရုပ်ထုပ်စစ်ဆေးတော့မှာဖြစ်ပါတယ်။မနှက်ဖန်စစ်ဆေးမဲ့နိုင်ငံတော်ရှိုးရဲ့အဥပဒေချုပ်ဖောက်တဲ့ဆိုပြီးဆွဆွဲထားတဲ့အမှုကစလို့နေပြည်တော်အချင်းထောင်မှာဒေါအောင်ဆန်းစုကြည်ရဲ့အမှုတွေအကုန်လုံးကိုစစ်ဆေးသွားမယ်လို့သိရပါတယ်။ဒ တစ်ချိန်တည်းမှာပဲဒေါအောင်ဆန်းစုကြည်ကိုဒီနေ့နေ့လယ်ပိုင်းကနေပြီးတော့အကျဉ်းတော်ကိုခေါ်ဆောင်သွားတယ်လို့သိရပြီးနိုင်ပိုင်းအကြာမှာတော့လက်ရှိထိမ့်သိမ်းထားတဲ့နေရာကိုပြန်လည်ပို့ဆောင်ခဲ့တယ်လို့သိရပါတယ်ဒီဖြစ်စဉ်တွေနဲ့ပတ်သက်လို့သက်ဆိုင်ရာစစ်ကောင်စီတာဝန်ရှိသူတွေနဲ့အကြီးအကဲဌာနတို့ကို VOE ကအချိန်ချင်းဆက်သွယ်ခဲ့ပေမဲ့ပြန်လည်ဖြေဆိုတာမရှိခဲ့ပါဘူးနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဖြစ်တာဝန်ထမ်းဆောင်နေချိန်နေထိုင်ခဲ့တဲ့နေပြည်တော်ဇေယျသီရိယကွက်ကနေအင်ကနေဒေါ်အောင်ဆန်းစုကြည်ကိုစစ်ကောင်စီကပြီးခဲ့တဲ့နှစ်အေဘီလာထဲမှာဖယ်ရှားပြောင်းရွှေ့ခဲ့ပါတယ်။နေပြည်တော်ကရှုဝဲနေရာတစ်ခုမှာသူမကိုဆက်လက်ထိန်းသိမ်းထားပေမဲ့ဘယ်နေရာဖြစ်တယ်ဆိုတာဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်မသိဘူးလို့ဆိုပါတယ်။ဒေါ်အောင်ဆန်းစုကြည်ကိုပုံမှန်ပေါင်းများစွာနဲ့ဆွဲဆိုခဲ့ပြီးအဲ့ဒီအမှုအလုံးကိုနေပြည်တော်ကောင်စီဝင်ထဲမှာရှိတဲ့အထူးတရားလုံးကိုမှပြုတ်လို့စစ်ဆေးခဲ့တာဖြစ်ပါတယ်အဲ့ဒီအတော်တွင်နေပြည်တော်အချုပ်ထောင်တွင်အဆောက်အဦနေရာတစ်ခုကိုပြန်လည်ပြင်ဆင်ခဲ့ပြီးအဲ့ဒီနေရာမှာအထူးတရားရုံးထားပြီးစစ်ဆေးသွားမယ်လို့ကနဦးတရှိထားပါတယ
်အမေရိကန်နဲ့ယူကရိန်းတို့ကစစ်ရာဇဝတ်မှုများတာဝန်ခံမှုရှိတဲ့အဖွဲ့တစ်ဖွဲ့ကိုဖွဲ့စည်းလိုက်ကြတယ်လို့အမေရိကန်ပြည်ထောင်စုတရားရေးဌာနကဆိုပါတယ်ယူကရိန်းနိုင်ငံလဗစ်မြို့မှာအမေရိကန်ရှေ့နေချုပ်မရက်ဂါလန်နဲ့ယူကရိန်းရှေ့နေချုပ်အရနာဗနက်ဒစ်တိုဘာတို့ကအင်ကာနေမှာတွေ့ဆုံခဲ့ကြပြီးအခုလိုဖွဲ့စည်းလိုက်ကြတာဖြစ်ပါတယ်။ရာဇဝတ်ပေးပြေးမလွတ်ပါဘူး။ဒီရက်ဆက်ကြမ်းကြုတ်မှုတွေအတွက်တာဝန်ရှိတဲ့သူတွေကိုတာဝန်ခံမှုရှိလောင်ဖြစ်နိုင်တဲ့လမ်းကြောင်းတွေအားလုံးကျွန်တော်တို့နဲ့မိတ်ဆွေတွေဘက်ကလိုက်ကြမှာဖြစ်ပါတယ်လို့အမေရိကန်ရှေ့နေချုပ်ဂါလန်ကသတင်းတောက်တွေကိုပြောလိုက်ပါတယ်။အမေရိကန်သတင်းစာဆရာတွေကိုတပ်ဖြတ်တရားရရှိစေခဲ့တဲ့မှုတွေပါဝင်အမေရိကန်ပြည်ထောင်စုတရားဝန်တွေကဆုံးဖြတ်နိုင်တဲ့နယ်ပယ်တွေကရာဇဝတ်မှုတွေကိုလည်းဒီအဖွဲ့ကစုံစမ်းစစ်ဆေးမှာဖြစ်ပါတယ်ခင်ဗျ။
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနေ့မှာလိုင်းလမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါရရှင
်ဗုဒ္ဓနဲ့ညပိုင်းသတင်းတွေကို VOA ကဆက်လက်ကြီးညာနေပါတယ်မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအားနဲ့ထိတ်တန့်စစ်တပ်အရာရှိကြီးတွေအစည်းအဝေးကျင်းပတာကိုမြောက်ကိုရီးယားအစိုးရပိုင်းသတင်းတွေမှာဖော်ပြပါတယ်။ဘိုစစ်ကော်မရှင်အစည်းအဝေးကိုဒီနေ့ဗိုလ်တူးနဲ့စတင်ကျင်းပရမှာကာကွယ်ရေးအတွက်လုပ်ငန်းတွေကိုပြန်လည်သုံးသပ်ပြီးစီရေးအင်အားတိုးချက်ဖို့အရေးကြီးတဲ့လက်တလောတာဝန်တွေကိုဆွေးနွေးကြတယ်လို့ KCNA သတင်းကထုတ်လွှင့်သွားပါတယ်။ငန်းနေအတွင်းပထမဆုံးတိုက်ချင်းဖြစ်ဒုံးကျည်စမ်းသက်တာအပါအဝင်ပယ်ရင်းသုံးဒုံးကျည်စမ်းသက်မှုတွေကိုအရင်တစ်ခါကလုတ်ခဲ့ဘူးတာထက်ပူပြီးမြောက်ကိုရီးယားနိုင်ငံကဒီနှစ်အတွင်းလုတ်ခဲ့ပြီးတဲ့နောက်ပိုင်းမှာအခုလိုစစ်တပ်ရရှိတွေနဲ့အစည်းအဝေးကျင်းပတာပါ2018ခုနှစ်ကပိတ်ထားခဲ့တဲ့ပျွန်ဂျီရီနျူကလ িয়ার ဓာတ်ပေါင်းဘူရှိတဲ့နေရာမှာပြီးခဲ့တဲ့လအတော်ကြာကလေးကနျူကလ িয়ার ဆက်တပ်ဖို့အဆင့်သစ်ဖြစ်နေပြီဆိုတာကိုဂျိုသူဆက်သွယ်ရေးပုံမှန်မှာတွေ့ရကြောင်းကယ်လီဖိုးနီးယားခြေဆိုင်ဂျိမ်းစ်မာတင်လေ့လာရေးဌာနကပြောပါတယ်မကြာသေးခင်ကတာဝန်တွေ့ကြုံရင်းချက်တဲ့6ဆွန်ဟူကိုနိုင်ငံရေးဝန်ကြီးဖြစ်ခန့်ထားကြောင်းကြေညာလိုက်တာဟာလေနျူကလ িয়ার ဆက်တပ်ပြီးနိုင်ငံကရဲ့ပြစ်တင်မှုတွေကြုံခဲ့ရရင်ရင်ဆိုင်နိုင်မှုအတွက်မဟာဗျူဟာတရားချမှတ်လှုပ်ဆောင်နေပုံရတယ်လို့သုံးသပ်ကြပါတယ်
။သီရိလင်ကဝန်ကြီးချုပ်ကတော့ငွေကြေးအကျပ်တဲအချိန်မီမဖြစ်ရှင်းနိုင်ခဲ့လို့အခုစီးပွားပြတ်ကက်လုံးဝစိုက်သွားပြီလို့ဝန်ခံလိုက်ပါတယ်။ဝန်ကြီးချုပ်ရနေဝက်ခရင်စင်ကချွေးမီတန်ကြီးသွားတဲ့သီရိလင်ကစီးပွားရေးဟာအဖက်ပြန်ဆယ်မရအောင်ဆိုးဝါးလွန်းသွားပြီလို့လွှတ်တော်မှဒီနေ့ပြောလိုက်ပါတယ်။လင်ငကြားငွေပြတ်တာကစပြီး73စီလျှက်စစ်မီနဲ့အစားအစာပြတ်တော့တာလောက်တွေနဲ့ရှိခန်းစားခဲ့ရပြီးအခုတော့73စီတောင်မတင်သွင်းနိုင်တော့ဘူးအခုလိုမဖြစ်အောင်အစာပိုင်းတွေကစဖြည့်ရှင်းသင့်ခဲ့တယ်လို့ဝန်ကြီးချုပ်ဝက်ခရင်စင်ကဆိုပါတယ်လင်ငကြားချွေးမီပြီးပြီးကိုဗစ်ကြောင့်လင်ငကြားခီးသွားဝင်ငွေဆုံးရှုံးကကုန်စည်နှုန်းကြီးမင်းတဲ့ဓာတ်မှခံလာရတဲ့ဒီစီးပွားရေးပြန်ကူစားဖို့ဝန်ကြီးချုပ်ဝက်ခရင်စင်အနေနဲ့ဗန်ဒိုင်းဝန်ကြီးတာဝန်ကိုလည်းပူတွဲပြီးယူခဲ့ရပါတယ်ဝန်ကြီးချုပ်ကပဲအခုဆိုနိုင်ငံပိုင်73စီကုမ္ပဏီစေလောင်မှာအမေရိကန်ဒေါ်လာသန်း900အကျွေးတင်နေပြီးစီထက်မသွင်းနိုင်တော့ဘူးငွေသားလည်းထပ်မချေနိုင်တော့ဘူးစီးပွားရေးကအောက်ဆုံးအဆင့်ထိဆက်ထိုးကြဖို့မြင်နေရပြီလို့ဆိုလိုက်ပါတယ်ခင
်ဗျအာဖဂန်နစ္စတန်နိုင်ငံအရှေ့တောင်ပိုင်းမှာဗုဒ္ဓနဲ့စောပိုင်းလှုပ်ခတ်ခဲ့တဲ့အင်အားပြင်းငလျင်ကြောင့်တိတ်ဆုံးသူအနည်းဆုံး1000ကျော်နဲ့ဒဏ်ရာရသူ600ကျော်ရှိတယ်လို့တာလီဘန်အာဏာပိုင်တွေကပြောပါတယ်မြို့တော်ကဘူးမှာလှုပ်တဲ့သတင်းစာရှင်းလင်းပွဲမှာကနူးသတင်းတွေကိုကိုးကားပြီးတာလီဘန်ဘေးအန္တရာယ်စီမံခန့်ခွဲမှုဆိုင်ရာလက်ထောက်ဝန်ကြီးမာလာဝီရှာရာဖူဒင်မွတ်စလင်ကတေဆုံးသူအရေးအတွက်ကိုထုတ်ပြန်လိုက်တာပါအပြက်စီးအများစုကပါကစ္စတန်နယ်စပ်ပတ်တီကအရှေ့တောင်ပိုင်းနဲ့ကိုးစပီနယ်တွေမှာဖြစ်တယ်လို့သူကပြောပါတယ် ပြည်နယ်မြို့တော်ကို့စ်ကနေ28မိုင်လောက်အကွာကိုဗဟိုပြုပြီးဗုဒ္ဓနဲ့စောပိုင်းကပြင်းအား 6.1 အဆင့်ရှိတဲ့ငလျင်လောက်ခတ်ခဲ့ကြောင်းအမေရိကန်ဘူမိဗေဒတိုက်တာရေးဌာန USGS ကဆိုပါတယ်ဆိုရှယ်မီဒီယာမှာမျှဝေထားတဲ့ဗီဒီယိုတွေမှာတော့ပြိုကျနေတဲ့နေအိမ်တွေနဲ့အပျက်စီးတွေကိုတွေ့ရပါတယ်အပျက်စီးတွေအောက်မှာပိတ်မိနေတဲ့သူတွေရှိနေပြီးကယ်ဆယ်ရေးဆက်လုပ်နေတယ်လို့တာဝန်ရှိသူတွေကပြောပါတယ်အာဖဂန်နစ္စတန်မှာရှိနေတဲ့အကူအညီပေးရအဖွဲ့အစည်းအားလုံးကယ်ဆယ်ရေးလုပ်ငန်းတွေမှာပါဝင်ကူညီကြဖို့အာဏာပိုင်တွေကတိုက်တွန်းထားပါတယ်
။တရုတ်နိုင်ငံတောင်ပိုင်းမှာတော့မိုးကြီးရေရှမ်းတာကြောင့်လူတွေသင်္ကန်းတွေချီရွှေ့ပြောင်းနေရပြီးနောက်ထပ်ပိုဆိုးလာနိုင်ခြင်းရှိနေပါတယ်။တရုတ်ထုတ်ကုန်အချက်အချာဒေတာဂွန်တောင်ပြည်နယ်မှာကြီးမားတဲ့ရေကြီးမှုကြောင့်မြေပါပြိုလာနိုင်တာမို့ကျောင်းတွေရုံးတွေနဲ့အများပြည်သူသေဖို့ဆောင်ရွက်လုပ်ငန်းတွေကိုရပ်ဆိုင်ထားလိုက်ရပါပြီ။ဒါအပြင်အနာကရန်စီပြည်နယ်မှာလည်းလူပေါင်း9သိန်းခန့်လောက်နေအိမ်တွေပျက်စီးဆုံးရှုံးသွားရပြီးအသက်မွေးဝမ်းကြောင်းလုပ်ငန်းတွေလည်းရှည်တဲ့မြော့ပါကုန်ပါပြီ။ကွမ်တောင်ပြည်နယ်မှာလည်းဒီအလားတူလူရေပမာဏ9သိန်းလောက်ထိခိုက်ခံစားခဲ့ကြပြီးမြို့ကြီးတွေဖြစ်တဲ့ရှောင်ကွမ်၊ဟေးယွန်၊မီဇိုဟူတို့မှာအထူးခံစားလာခဲ့ကြရပါတယ်။ဒီမြို့ကြီးတွေလည်းအခုလိုမိုးကြီးမှုကြောင့်လမ်းမတချို့ပျို့ချပျက်စီးကုန်ပြီးအိမ်တွေမော်တော်ကားတွေနဲ့ကောက်ပဲသီနှံတွေလည်းရည်တဲ့မြော့ပါကုန်ကလာမယ့်ရက်တွေတည်းပိုမိုးကြီးလာနိုင်တယ်လို့မိုးလေဝသဌာနကကမန်းထားပါတယ်။နိုင်ငံအတွင်းဒီနှစ်ထက်ပထမဆုံးချိန်အဆိုးဆုံးဖြစ်အနည်းအောင်အရေးပေါ်အဆင့်ကျင်ညာထားပြီးတောင်တွေပြိုတဲ့အထိရေစီးတံပြင်းထန်လာနိုင်တယ်လို့ပါသတိပေးထားကမြို့တော်ဘီဂျင်းပါဝင်နိုင်ငံရှေ့ပိုင်းဒေသတွေမှာလည်းမုန်တိုင်းသတိပေးချက်တွေထုတ်ပြန်ထားပါတယ်။ကွမ်တောင်ပြည်နယ်မြောက်ဘက်ဇိုင်းဂျန်ပြည်နယ်မှာလည်းကယ်ဆယ်ရေးကူညီသမားတွေအနေနဲ့လေသွင်းလှေတွေကိုသုံးပြီးရေကြီးတံခံရတဲ့အိမ်တွေထဲမှာပေးမိတယ်လူတွေလည်းကဲထုတ်ပေးနေကြပါတယ်ခင်ဗ
ျဂျွန်လ22ရက်နေ့ဗုဒ္ဓဘုညရဲ့ထိတ်တန့်ရောက်သတင်းတွေကိုဥတမောင်တန်းနဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်စကိုင်းတိုင်းနဲ့ကစီးရဲအခြေအနေကိုအရင်ဆုံးတင်ပြပေးမှာပါစကိုင်းတိုင်းတဲကမြို့နယ်တွေမှာစစ်ကောင်စီတပ်တွေကအင်အားတိုးချဲ့ပြီးတော့နေမြေရှင်းလင်းရေးတွေလုပ်နေပါတယ်။အဲ့ဒီနေမြေရှင်းလင်းရေးတွေထဲမှာနေအိမ်တွေကိုမီးရှို့တာနဲ့ဒေသခံတွေကိုဖမ်းဆီးတပ်ဖြတ်မှုတွေကဇက်တိုက်ဆိုသလိုရှိနေပါတယ်။ဒီကနေ့မှလည်းဝက်လက်မြို့နယ်တွေကကြေးရွာတချို့ကိုစစ်ကောင်စီကနေမြေရှင်းလင်းရေးလုပ်ပြီးတော့နေအိမ်တွေကိုမီးရှို့နေတယ်လို့ဒေသခံပြည်သူတွေကပြောပါတယ်။ရန်ကုန်ကလာတဲ့သတင်းအလိမ်မာပြောပြပေးပါရှင်။
ဝက်လက်မြို့နယ်တွေကအိမ်ကြီး100ကျော်လောက်ရှိတဲ့ကမ်းဖြူကြီးရွာကိုဒီကနေ့မနက်မှာနေအိမ်တွေကိုမီးရှို့နေတာကြောင့်ကမ်းဖြူကြီးရွာအနီးကရွာတွေပါဘေးလွတ်ရာကိုရှောင်နေကြရတယ်လို့ပြည်သူ့ကာကွယ်ရေးအဖွဲ့ဝင်ကိုနဂါလေးကပြောပါတယ်
။ရှင်ကူးမြို့နယ်ကျတူကြီးရွာမှာတဆောထက်တော့အင်အား150ကမ်းပေါ့နော်။150ကမ်းကအခုတဝက်လောက်ပေါ့ဗျာ။တဝက်လောက်ကအခုအဲဝက်လက်မြို့နယ်ကမ်းဖြူကြီးရွာမှာအဲမနက်ခင်းမှအိုင်းမင်းတို့ကကျွန်တော်တို့ကနော်9:00ခွဲလောက်ကအစတွေမီးရှို့တယ်မှာကြီးအခုကျွန်တော်တို့အနားမှာရှိတဲ့ပြည်သူတွေတိတ်ဆောင်နေရတယ်မှာ
အင်ဂျီဆရာဘက်ခြံလည်းတော့ရှိတယ်မှာအကုန်လုံးကြီးတော့မှာဂုံးတွေမီးရှို့နေတယ
်အော်ကလောလောဆယ်တော့မှာအနားမှာရှိတဲ့ကျွန်တော်တို့ကမ်းလူရှိမယ်ရွာသားရှိမယ်မင်းအောင်ရှိမယ်အဲအနားအဲ့ရွာနဲ့ကဲရဲရွာလေးပဲတော့အဲ့ရွာကြီးကတော့မှာဒီတော့ရှောင်းနေရပြီ
စစ်ကောင်စီတပ်တွေဟာဂျွန်လ22ရက်နေ့ညကလည်းသူတို့တပ်ဆွဲထားရာစင့်ကိုင်မျိုးကျတူရွေးရွာကနေဝက်လက်မြို့နယ်တွေကကမ်းဖြူရွာစာတင်ချောင်းကိုလက်နက်ကြီးတွေနဲ့ရန်တပ်ပစ်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ရွာသားတချို့ကလည်းစစ်ကောင်စီတပ်တွေကဖမ်းဆီးထားတယ်လို့ပြောပါတယ်
။ကျွန်တော်တို့ဒီဝက်လက်မြို့နယ်ဘက်မှာတော့မရှိဘူးကြာကျွန်တော်ကျတူရွေးရွာမှာတော့မင်းညနေ4:00ကျန်ကကင်းနေနေမှာကျတူရွေးနယ်သိန်းရွာချိုင်းမှာရှိတဲ့အပြည်သူနှုတ်တော့ပြည်သူအပြည့်နဲ့ပြည်သူနှုတ်တော့သူတို့ဖမ်းပါလေဗျ။ညကကျွန်တော်တို့တပ်ပြည်မှာတက်ဆက်မှာအဲကျွန်တော်တို့ဒီဝက်လက်မြို့နယ်တက်မီရွာပေါ့နော်။တက်မီရွာရဲ့ညဘက်ကစာတင်ကြောင်းစာတင်ဘက်ကိုဥတည်ပြီးတော့လက်နက်ကြီးနဲ့10ချက်ကျော်လောက်ပြည့်တယ်မှာ10ချက်12ချက်လောက်တော့ပြည့်တယ်
ဗျ။ပြီးခဲ့တဲ့ဂျွန်လ19ရက်နေ့ကရင်းမပင်မြို့နယ်ကောင်းစင်ကျေးရွာတဲ့စစ်ကောင်စီကဝင်ရောက်တပ်ဆွဲလို့ထောင်ထဲချီတဲ့ဒေသခံတွေဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဂျွန်လ20ရက်နေ့မှာစစ်ကောင်စီကကောင်းစင်ရွာကနေအိမ်20နီးပါးမီးရှို့ခဲ့ပြီးတဲ့နောက်ဒေသခံကာကွယ်ရေးတပ်တွေနဲ့ထိတွေ့မှုတိုက်ပွဲပြင်းထန်ခဲ့တာကြောင့်အသက်လူပြီးထွက်ပြေးခဲ့ကြရတယ်လို့စစ်ရှောင်တွေကိုအကူအညီပေးနေတဲ့ဆရာတော်တစ်ပါးကမိန့်ကြားပါတယ်။အဲ့ဒီနဲ့စစ်ကောင်စီတပ်တွေမီးရှို့ပြီးကောင်းစင်ရွာကထွက်သွားပြီးတဲ့နောက်ရွာထဲမှာစစ်ကောင်စီကလက်ပြန်ကြိုးတုပ်ပြီးတပ်ဖြတ်ထားခဲ့တဲ့အလောင်းတလောင်းတွေ့ရတယ်လို့ဆရာတော်ကမိန်ပါတယ်
။ဒီလိုကောင်းစင်ရွာထဲမှာစစ်ကောင်စီကအဲ့တပ်ဖြတ်ပြီးတော့မြေမြုပ်ထားတဲ့အလောင်းတလောင်းတွေ့တယ်။အ အမျိုးသားပေါ်တော့ပြီးသူပါအဲ့မှာသူ့ကိုသူ့ဖို့ကြည့်လိုက်တဲ့ခါသူ့ကိုလိုက်ပြန်ညှို့တုံထားပြီးတော့ထမင်းနေရောမှုပြထားတဲ့ပုံစံလေးဒါနဲ့ပေါ်တော့နည်းနည်းပြည့်ပြီးတာသိရတယ်နော်ကြောင်ရနေကဒီမိုင်းကူရောကိုပြန်ကတ်နိုင်ပါပြီဒီဘက်ကလယ်နေကန်နေရတော့တော့ရောရီကိုပြန်ကတ်နိုင်ပြီဒီခုကလေးကြီးပါတော့ဧဝဝေတေရောတဲ့ပုံစံနဲ့ကလေးကြီးဘက်ကိုပြန်ထုတ်ထုတ်နေ
လက်ရှိချိန်မှာစစ်ကောင်စီကရွာကနေပြန်လည်ထွက်ခွာသွားလို့ဒေသခံတွေနေအိမ်ကိုပြန်လာကြပါတယ်။နေအိမ်မိရှုခံရတဲ့ပြည်သူတွေအတွက်နေရထိုင်ခင်းတွေနဲ့စားရတောင်ရတွေအတွက်အကူအညီတွေလိုအပ်နေကြပါတယ်။ကောင်းစစ်ရွာရဲတပ်ဆွဲနေထိုင်ခဲ့တဲ့စစ်ကောင်စီတပ်တွေဟာလက်ရှိမှာစလင်းကြီးမြို့နယ်ဘက်ကိုစစ်ကြောင်းဆင်းသွားပြီးတရွာဝင်တရွာထက်နေမြေချင်းလင်းရေးလုပ်နေတယ်လို့ဆရာတော်ကမိန့်ကြားပါတယ်။တိုင်းစစ်ဌာနချုပ်ထိုင်ရာမုံရွာမြို့ပပလဲဖြစ်တဲ့ရင်းမပင်ပလဲချောင်းဦးမြင်းမူအရဲ့တော့ဝက်လက်ရွှေဘိုစတဲ့နေရာတွေမှာဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲဖြစ်ခဲ့တာတစ်နှစ်ဝန်းကျင်ရှိနေပါပြီ။ PDF ကာကွယ်ရေးတပ်တွေဟာကျေးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးစစ်ကောင်စီဘက်ကနေမြေရှင်းလင်းရေးစစ်ဆင်မှုတွေကိုတိုးပြီးလုပ်နေကြတာဖြစ်ပါတယ်ရှင်
။စကိုင်းတိုင်းထဲမှာစစ်ကောင်စီတပ်တွေကနေမြေရှင်းလင်းရေးလုပ်နေတဲ့အခြေအနေရန်ကုန်ကပေးပို့တဲ့သတင်းအလိမ်မှာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တစ်ဆက်သေးပါပဲ။စကိုင်းတိုင်းထဲမှာရှိတဲ့လက်ဘရောင်းတောင်ကျင်းကြီးစီမံကိန်းအနီးကကြေးရွာတွေမှာမိရှို့ခံရဒေသခံပြည်သူတွေတပ်ဖြတ်ခံရတဲ့အခြေအနေကိုတက်ဆက်တဲ့တင်ပြပေးကြပါမယ်။စကိုင်းတိုင်းစလင်းကြီးမြို့နယ်လက်ဘရောင်းတောင်ကျင်းကြီးစီမံကိန်းအနီးမှာရှိတဲ့မိုးချိုးပြင်မြောက်ကျေးရွာရဲ့ဆယ်တဲကျေးရွာအဟောင်းကိုစစ်ကောင်စီတပ်တွေကဝင်ရောက်ပြီးတော့စခန်းချထားပါဗျ။အဲ့ဒီမှာရွာတွေကိုမိရှို့တာကျေးရွာသားတချို့ကိုတပ်ဖြတ်တာအပြင်လူ20ထက်မနည်းကိုလည်းဖမ်းဆီးထားတာကြောင့်အနီးတစ်ဝိုက်မှာရှိတဲ့ကြေးရွာသားတွေထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်
။သခိုင်းတိုင်းစလင်းကြီးမြို့နယ်လက်ဘရောင်းတောင်ကျေးနီစီမံကိန်းအနီးကမိုးကြိုးပြင်မြောက်ကြေးရွာကိုတော့စစ်ကောင်စီတပ်တွေကဂျွန်လ20ရက်နေ့ကဝင်ရောက်လာပြီးကြေးရွာတွေကိုမီးရှို့တာအပြင်ကြေးရွာသားတွေကိုညှဉ်းပန်းနှိပ်စက်တပ်ဖြတ်ခဲ့ကြောင်းဂျွန်လ22ရက်နေ့မှာတော့တပ်ဖြတ်ခံရတဲ့ကျေးရွာသား2ဦးရဲ့အလောင်းတွေကိုတွေ့ခဲ့ရတယ်ဆိုပြီးလက်ဘရောင်းဒေသခံဦးစင်းတဘာကအခုလိုပြောပြပါဗျ
။ဝင်းကျိုးမြင်ညောင်းရွာကတော့အဲဒေသခံအဲရွာသား2ယောက်လေတယောက်ကနေဝင်းနေပြီးတော့နောက်ကအကျိုးရောဒါနဲ့ထုတ်ပြီးအတက်ခံရတယ်။နောက်တယောက်ကလည်းအလိုပေါ်အခြေပြန်နေပြန်ပုံပုံမျိုးတွေလုပ်ပြီးတော့တက်သွားတာရှိတယ်။ဒီစစ်သားတွေပေါ့ဗျာ။ရွာတွေဝင်တဲ့အချိန်ခါမှာဒီလိုပဲလုပ်သွားလေရှိတာပေါ့နော်အခုလည်းအလိုပါပဲဟိုရွာပြဒနာရှာတာတို့ဒီလိုပြန်ပြီးတော့တုံ့ပြန်တာမျိုးတွေမလုပ်ခင်းနဲ့အခုလည်းလုပ်တော့တာပေါ့မင်းရဲ့ဝင်ပြီးတော့ဟောမင်းရဲ့တနေလုံးပြီးရှို့ပါညာပေါ့နော်လုပ်ပြီးတော့ကုမနဲ့မနဲ့လင်းနဲ့အချိန်စေရဲရအောင်ပြောင်းလာတာအခုလက်ရှိနေထားတော့အဲဒီလောင်းပောင်းတောင်ပေါ်ကရှိတယ်စေရဲကြီးရဟောင်းနေကိုစေရဲနဲ့တချို့တရားကဖြစ်နေအဲ့ပါနာရီရှိတယ်ပေါ့
ဒီကနေ့မနေ့ပိုင်းမှာတော့မြန်မာဝန်ပေါင်ကျင်းဒီစီမံကိန်းကတည်ယူထားတဲ့ဆယ်တဲကျေးရွာအဟောင်းကိုစစ်ကောင်စီတပ်သားတွေဝင်ရောက်လာပြီးဆယ်တဲဖုန်ကြီးကျောင်းမှာတက်ဆွဲနေရယူထားတာပါဒီနောက်ဒေသခံအမျိုးသမီးအမျိုးသားကလေးတကြီးရွယ်အိုမချန်လူ20ထက်မနည်းကိုတရားခံဖြစ်ဖမ်းဆီးပြီးဖုန်တွေကိုယူစစ်ပြီးစစ်ဆေးမေးမြန်းတာတွေလည်းလုပ်နေတယ်လို့ဆိုပါတယ်ဒီဆယ်တဲကျေးရွာဟာလက်ဘရောင်းတောင်ကျင်းဒီစီမံကိန်းကြောင့်သိသိခံနိုင်ရတဲ့ကြေးရွာတွေထဲမှာပါဝင်တာဖြစ်ပြီးအင်ဂျီတရာကျော်ကတော့ဖယ်ရှားမပေးဘဲဆက်ပြီးတော့နေထိုင်နေတာပါဒီရွာဟာလွန်ခဲ့တဲ့10နှစ်2012ခုနှစ်ကတည်းကစပြီးရွာကနေဖယ်ရှားပေးဖို့ဖိအားပေးခံရတဲ့ကြေးရွာတစ်ခုလည်းဖြစ်ပါတယ်အခုအခါမှာတော့ဒီစီမံကိန်းနဲ့ပတ်သက်ပြီးကြေးရွာသားတွေနေလို့မရအောင်ရည်ရွယ်ချက်ရှိရှိလုပ်နေတယ်လားဆိုတာတန်ရာရှိနေတယ်လို့လည်းဆက်ပြီးတော့မိန့်ကြားခဲ့ပါတယ
်အမေတကယ်တကယ်ကျတော့အဲ့ရွာတွေမှာကျတော့ဟိုဘာမှရှိတာလည်းမဟုတ်ဘူးလေ။ဟုတ်ဆိုတော့ဒီဟိုဝါမောင်မဆောင်းဆောင်းနေတဲ့အဲဟိုရေကင်းနေနေလည်းနှီးနေတာဖြစ်ပြီးတော့ကြောက်ဒီလိုလေးမောင်တို့ကဒီလိုခုလိုမီးတွေပါလေရှုကာမှာပြည့်ရလွှာမှာအဲအဲ့ဒါတွေကိုကြောက်တာဟိုကြောက်တော့အဲဘာမှလည်းရှိကြတာမဟုတ်ဘူးဘာမှလည်းမလုပ်ဘူးဟိုကျတော့ဒီဦးဇင်းကြီးတည့်ရမလို့ဆိုရပေါ့နော်ရောပြီးတော့ပေါ့ဗျာအခုလိုဖြစ်ပြတဲ့အချိန်မှာဒီရှုပြေးလေးတဲ့ရွာတွေဒီဟိုလက်ကောင်ဒီတာပေါ့နော်ဗန်ဒီပဝင်းညင်ဝမ်မောင်တော်ဝင်းညင်ရွာတွေကိုအခုလိုပဲမိရှူတာတို့ဖြစ်စီတာတို့ခွက်ပြီးအောင်လုပ်တာတို့များအဲအဲ့လိုမျိုးဖြစ်နေမှာပေါ့ဦးဇင်းတို့ရဲ့အပြင်မှာအဲ့လိုဖြစ်နေတယ်ပေါ့
ဒီကိစ္စနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူးလက်ကောင်တောင်ကျေးဒီစီမံကိန်းကိုစစ်တပ်ရဲ့ကြောထောက်နောက်ခံရှိတဲ့ဥပိုင်ကုမ္ပဏီလီမိတက်နဲ့ တရုတ်နိုင်ငံကမြန်မာဝမ်ပောင်ကုမ္ပဏီတို့ကဖက်ဆက်လုပ်ကင်နေတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာတပီလုံးမငြိမ်သက်မှုတွေဖြစ်လာချိန်မှာတော့သခိုင်းတိုင်းထဲမှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကြားမှာလဲမကြာခဏတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ဒီလိုတွေဖြစ်ပြီးတဲ့နောက်ဒေသခံကြေးရွာသားတွေဟာညှဉ်းပန်းနှိပ်စက်တပ်ဖြတ်ခံရတာတွေရှိပြီးအိမ်တွေလည်းတောင်းနဲ့ချီပြီးမီးရှို့ဖျက်ဆီးခံခဲ့ရပါတယ်။စကိုင်းတိုင်းအတွင်းကကြေးရွာတွေအပြင်လက်ပရောင်းတောင်ကျင်းနီစီမံကိန်းနဲ့နီးတဲ့ကြေးရွာတွေလည်းမီးရှို့ဖျက်ဆီးခံရတာရွာသားတွေမီးရှို့တပ်ဖြတ်ခံရတာတွေလည်းရှိခဲ့ပါတယ်။အခုဆိုရင်ကျင်းနီစီမံကိန်းနဲ့နီးတဲ့မိုးကြိုးပြင်းရွာ၊ဆယ်တဲရွာ၊တုံရွာ၊ကံကုန်းရွာစတဲ့ကြေးရွာတွေကဒေသခံတွေဟာစစ်ဘေးဒုက္ခသည်တွေအဖြစ်တောတောင်တွေထဲမှာပဲထွက်ပြေးတင်းရှောင်နေရပါတယ်ရှင
်။စကိုင်းတိုင်းတွေကလက်ပရောင်းတောင်ကျင်းနီစီမံကိန်းအနီးတစ်ဝိုက်ကကြေးရွာတွေကိုစစ်ကောင်စီတပ်တွေကနယ်မြေရှင်းလင်းနေတဲ့အကြောင်းVOA မြန်မာပိုင်းသတင်းတော်မအေးအေးမာကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရခိုင်ပြည်နယ်မောင်နှောဘက်မှာပြန်ပေးဆွဲခံထားရတဲ့အမှုရဲ့နောက်ဆုံးအခြေအနေကိုတင်ပြပေးချင်ပါတယ်။ရခိုင်ပြည်နယ်မောင်နှောမြို့နယ်ထဲမှာပြန်ပေးဆွဲခံထားရတဲ့ပညာရေးဝန်ထမ်းနှစ်ဦးပြန်လည်လွတ်မြောက်ရေးအတွက်ပြန်ပေးသမားတွေတောင်းထားတဲ့ငွေတွေကိုလွှဲပေးနေရတယ်လို့ပြည်နယ်ပညာရေးမှူးကပြောပါတယ်။အခုလိုပညာရေးဝန်ထမ်းနှစ်ဦးကိုပြန်ပေးဆွဲသွားတာကြောင့်သွားလာရေးခက်ခဲတဲ့ဒေသတွေမှာတာဝန်ထမ်းဆောင်နေတဲ့ဆရာဆရာမတွေကြားမှာလည်းဆိုရင်ပူပန်မှုတွေတိုးလာနေပါတယ်ဒီပြန်ပေးသမားတွေဟာဘယ်သူဘယ်ဝါတွေဆိုတာသေချာမသိသေးပေမဲ့ရခိုင်ပြည်နယ်ထဲမှာရခိုင်နဲ့မွတ်စလင်တို့ကြားပြိပခါတွေဖြစ်လာအောင်ဖန်တီးနေသူတွေရှိတာကြောင့်သတိထားကြဖို့ရခိုင်လက်နက်ကင်တပ်အေဘက်ကလည်းသတိပေးထုတ်ပြန်တယ်လို့ရခိုင်နဲ့မွတ်စလင်ចောင်းသားတပ်မကတွေဘက်ကလည်းအလားတူထုတ်ပြန်တာတွေရှိနေပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင
်ပြီးခဲ့တဲ့ရက်ပိုင်းကမောင်းတော်မျိုးနယ်မှာပြန်ပေးဆွဲခံထားရတဲ့ပညာရေးဝန်ထမ်းနှစ်ဦးပြန်လည်လွတ်မြောက်ရေးအတွက်ပြန်ပေးသမားတွေတောင်းထားတဲ့ငွေကိုလွှဲပေးနေပြီလို့ရခိုင်ပြည်နယ်ပညာရေးမှူးကပြောပါရယ်ပြန်ပေးဆွဲခံထားတဲ့ပညာရေးဝန်ထမ်းနှုံဦးဟာလည်းကြမ်းကြမ်းမှမှရှိတယ်လို့ပြန်ပေးသမားတွေတောင်းတဲ့ငွေကိုရှာချန်ပြီးတော့မိသားစုဝင်တွေကနေတဆင့်ဘင်္ဂလားဒေ့ရှ်နိုင်ငံကဖုန်းတွေကိုလွှဲပေးနေရတယ်လို့ပြည်နယ်ပညာရေးမှူးဥပထွေးဆိုင်ကပြောပါရယ
်သူတို့ကတော့ဟိုပါအဲ့ဒီမှာကောက်ကောက်မှမိသားစုတွေနဲ့ဟိုဖုန်းပြောရတယ်လို့တော့ပြောတယ်လေဒီမှာသူတို့တောက်ထားတဲ့ပိုက်ဆံတွေပေးနေရတယ်ပေါ့အဲ့လိုပဲသီးတယ်လေဒီနေ့လေးပဲခုနကပြောသလိုပေါ့ပိုက်ဆံလွှဲပေးဖို့ပြောနေတယ်လို့ပြောတယ်မိသားစုဝင်တွေကလည်းပဲဒီမှာပိုက်ဆံတွေလွှဲပေးဖို့လုံးနေတယ်ပေါ့လေခုနကပဲပြောတင်ပြလာလို့ဟုတ်ကဲ့ချာကြံပြီးတော့မှမိသားစုလည်းပါမယ်နောက်ပညာရေးကလည်းပဲပါမယ်နောက်အထူးသဖြင့်ဦးချုပ်ရဲ့ဦးစည်းဌာနကလည်းပဲခဏယာယီဆေးပြီးတော့မှအဲ့လိုမျိုးတွေတော့ပြောတယ်ပေါ့လေ
ပညာရေးဝန်ထမ်းနှုတ်ကိုပြန်ပေးဆွဲထားသူတွေကဘယ်အဖွဲ့ကမှမသိပေမဲ့အခုလိုအကြမ်းဖက်လုပ်ရက်တွေကြောင့်သွားရေးလာရေးခက်ခဲတဲ့ဒေသတွေမှာတာဝန်ထမ်းဆောင်နေတဲ့ဆရာဆရာမတွေအကြားလုံခြုံရေးစိုးရိမ်မှုတွေတိုးလာနေတာကြောင့်အ мян ဆုံးပြန်လွှတ်ပေးဖို့လိုတယ်လို့ဥပထွေးဆိုင်ကပြောပါတယ
်ဆရာဆရာမတွေကိုဖမ်းတယ်ဆိုတော့ကျွန်တော်တို့ကစီးပွားရေးသမားလေးမဟုတ်အခုလိုဆရာဆရာမတွေကိုဖမ်းတော်တွေတော့ချင်းချောက်တဲ့အနေထားတွေလည်းဖြစ်တဲ့ဒီလိုပဲတခြားကြောက်တွေမှာလည်းပဲသွားရေးလာရေးမလောမသွားရေးတာတွေခြေသွောမယ်လေဒီလိုအဲ့ဒါကြောင့်အ мян ဆုံးလွှတ်ပေးဖို့နဲ့တောက်ဆိုရှင်လေကျွန်တော်တို့ကလေဟုတ
်အခုလိုပညာရေးဝန်ထမ်းနှုတ်ပြန်ပေးဆွဲခံရပြီးနောက်ပိုင်းရခိုင်ပြည်နယ်အနှံ့ကသွားရေးလာရေးခက်ခဲတဲ့ဒေသတွေမှာတာဝန်ထမ်းဆောင်နေတဲ့ဆရာဆရာမတွေအနေနဲ့လုံခြုံမှုမရှိသလိုခံစားနေရပြီးကျောင်းသွားမတက်သူတွေလည်းရှိနေပါတယ်။ VOA ကဘူးသီးတော်မောင်းတော်အပါဝင်ဂျေးလက်ဒေတာတွေမှာတာဝန်ထမ်းဆောင်နေတဲ့ဆရာဆရာမတချို့ကိုတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းကြည့်တဲ့အခါမှာတော့အားလုံးကသူတို့တာဝန်ကျတဲ့နေရာတွေမှာလုံခြုံမှုမရှိဘူးလို့ဖြေကြပါတယ်
။ဟိုအခုပေါ့နော်ကျန်ရတဲ့တည်င်းအရာတော့ကိုတွေကဟိုပထမဆုံးတော့ထိတ်လန့်တာပေါ့နော်ဒါပေမဲ့ကိုတွေရဲ့အဲ့မူစလင်တွေနဲ့ကြတော့ဟိုကိုတွေကအတူတူချင်းတွဲနေထိုင်နေတယ်ဟိုလူတွေမှလည်းလူကောင်းလူဆိုရှိတယ်လို့ပေါ့နော်ဘသူဘဝလေးတော့ကိုတွေကမသိဘူးအခုတည်င်းတွေကြားရတဲ့နောက်တော့ဟိုဘက်ဒီဘက်ပေါ့နော်တန်တရာတွေနဲ့ဟိုဘသူအခုရလုံနေအဲ့လိုမျိုးလေးတွေလေးကြားရတယ
်လက်ရှိအချိန်မှာလဲရခိုင်နဲ့မူစလင်အကြားပြတ်သွားတဲ့ယုံကြည်မှုနဲ့နှစ်ဖက်အတိုင်းဝိုင်းကြားတဟဇာတာဖြစ်မှုကိုတိဆောက်နေတဲ့အချိန်မတမာတဲ့လူတစုကပြဿနာဖြစ်အောင်ဖန်တီးနေတဲ့ဖြစ်စဉ်တွေမကြာခဏတွေ့နေရတာကြောင့်လူမျိုးဘာသာကိုအဓိကမထားဘဲပြည်မှုကျူးလွန်သူတွေကိုခွဲခြားရှုမြင်ကြဖို့ရိုဟင်ဂျာကျောင်းသားတဦးဖြစ်တဲ့ကိုဇော်မင်းထွန်းကပြောပါတယ
်ပြတ်သွားတဲ့ယုံကြည်မှုကိုပြန်လဲတိဆောက်နေတဲ့အချိန်လေအဲ့တော့ဘာဖြစ်ဖြစ်ဒီမတမာသူအုပ်စုတွေကြောင့်ကျွန်တော်တို့အများကြီးပြဿနာတွေတက်ခေးပြီးပြီပေါ့နော်ယုံကြည်မှုတွေလည်းအများကြီးပြတ်ပြေသွားခေးကြတာ အများကြီးပဲအဲဒီပြန်ပွေးစီဆိုသူကရဇဝဲမှုဖြစ်တယ်ဗောနော်အဲ့ဒီရဇဝဲမှုကျွလသူကရဇဝဲသားပဲဖြစ်တယ်ဗောနော်ဟိုဘီလူမျိုးဘီပါတာပဲဖြစ်ပါစေဗောနော်အဲ့ဒါတွေကအရေးမကြည့်ဘူးရဇဝဲသားကိုရဇဝဲသားလို့ပဲမြင်နေရှင်တယ်ဗောနော်ဘသူပဲဘီအဖေးကပဲဘီအုပ်စုကပဲလုံလို့ဗောနော
်မောင်တော်မျိုးနယ်ကပညာရေးဝန်ထမ်းနှုတ်ကိုဖမ်းဆီးထားသူတွေဟာအာစာအကြမ်းဖက်အဖွဲ့ကဖြစ်တယ်လို့ရခိုင်လက်နက်ကိုင်အေအေစေဦးစီးချုပ်ကသူ့ရဲ့လူမှုကွန်ရက်ဆာမျက်နှာပေါ်မှာဖော်ပြရေးသားထားပေမဲ့လက်ရှိအချိန်ထိတော့ပညာရေးဌာနအပါအဝင်စစ်ကောင်စီဘက်ကလည်းဘယ်အဖွဲ့ကပြန်ပေးဆွဲသွားတယ်ဆိုတာတိတိကျကျထုတ်ပြန်တာမျိုးမရှိသေးပါဘူး။ဒါအပြင်စီရင်တင်းမာနေတဲ့ရခိုင်ပြည်နယ်ပုံနှကျွန်းကြောက်တော်မြောက်ဦးအပါအဝင်မြို့နယ်တချို့မှာလည်းစစ်ကောင်စီဘက်ကလုံခြုံရေးတင်းကျပ်ထားပြီးတော့ဒေသခံတွေကိုဖမ်းဆီးစစ်ဆေးတာတွေရှိနေသလိုရခိုင်လက်နက်ကိုင်အေအဖွဲ့ဘက်ကလည်းစစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့ရဲတပ်ဖွဲ့ဝင်တွေကိုဖမ်းဆီးနေတာတွေရှိပါတယ်ခင်ဗျာ။
မောင်နှောမျိုးနယ်ထဲမှာပြန်ပေးဆွဲခံထားရတဲ့ပညာရေးဝင်တဲ့နှစ်ဦးပြန်လည်လွတ်မြောက်ရေးကြိုးပမ်းနေတဲ့အခြေအနေကိုငင်းညံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တောရရှင်များရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့မွန်အမျိုးသားသတင်းတောက်နိုင်ကွင်ဟိန်ဟာအင်္ဂါနေ့ညကသူနေထိုင်တဲ့ရေးမြို့နယ်မှာကွယ်လွန်သွားပါတယ်။သူဟာလက်ရှိကျမတို့ရဲ့ VOA မြန်မာပိုင်းအစီအစဉ်ရဲ့သတင်းတောက်ဖြစ်ရော VOA ကနေအပတ်စဉ်ထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ရဲ့ Editor ဖြစ်နေတာဝန်ယူထားတဲ့အချိန်မှာဆုံးမခဲ့တာဖြစ်ပါတယ်။နိုင်ကွင်အိမ်ရဲ့သတင်းသမားဖြတ်တမ်းမှုတွေအကြောင်းကိုယ်စော်ဝင်းလိုင်းပြောပြပေးပါရှင
်။ဒီကရနကကိုဗစ် -19 ရောဂါကိုပြင်းပြထန်ထန်ခံစားခဲ့ရတဲ့နိုင်ကွန်းအိမ်ဟာဇွန်လ21ရက်အင်္ဂါနေ့ညပိုင်း 7:00 နာရီခွဲလောက်မှာသူနေထိုင်ရာမွန်ပြည်နယ်ရင်းမြို့နယ်ကမော့ကနင်ရွာမှာကွယ်လွန်ခဲ့တာပါ။သူကွယ်လွန်ကြောင်းကိုသူ့ရဲ့လုပ်ဖော်ကိုင်ဘက်မွန်သတင်းအေဂျင်စီကအက်ဒီတာချုပ်ဖြစ်တဲ့ဥပညာအောင်ကအခုလိုပြောပြပါတယ
်။အဲက 7:00 နာရီခွဲလောက်မှာမော့ဖောက်လာပြီးတော့အသက်ထွက်သွားတာပဲ။အဆုတ်သူအဆုတ်မကောင်းဘူးအဲ့ဒီဟာဘုရင်မာတော့ငါအဆုတ်တော်တော်ထိသွားတယ်အဆုတ်မကောင်းဘူးသူစီးရုပ်ကုနေတဲ့အချိန်မှာကိုဗစ်နည်းနည်းခတ်သွားတယ်အဲ့မှာအဆုတ်တော်တော်လေးနာသွားတယ်လို့ပြောတယ်ဆရာက
နိုင်ကိုရဟာ1988ခုနှစ်မတိုင်မီမှာမွန်ပြည်သက်ပါတီ NMSP ကိုရောက်ရှိပြီးဗိုလ်ကြီးအဆင့်ခရိုင်ကော်မတီအဆင့်စတဲ့တာဝန်တွေထမ်းဆောင်ခဲ့သူဖြစ်တယ်လို့မွန်ဘာသာနဲ့တချင်းနေရေးသားတဲ့တေးရေးဆရာတဦးလည်းဖြစ်ပါတယ်2009နှစ်လောက်မှာခြေထောက်မှာတင်းနှက်ထိမှန်ခဲ့ပြီးတဲ့နောက်ရမညာ FM မွန်အစီအစဉ်နဲ့ကောင်းဝါမွန်သတင်းဌာနတို့မှာတာဝန်ထမ်းဆောင်ခဲ့ပါတယ်။နိုင်ကိုဟင်ဟာတိုင်းရင်းသားသတင်းဌာနတွေစုဖွဲ့ထားတဲ့ BNI ခေါ် Burma News International ရဲ့တိုင်းရင်းသတင်းလွှာအစီအစဉ်မှာ Editor အဖြစ်တာဝန်ယူခဲ့သလို VOA မြန်မာပိုင်းအစီအစဉ်မှာလည်း2009ခုနှစ်ကနေကွယ်လွန်ချိန်အထိသတင်းတောက်အဖြစ်တာဝန်ထမ်းဆောင်ခဲ့ပါတယ်။သူကွယ်လွန်တာဟာမွန်သတင်းလောကအတွက်ဆုံးရှုံးမှုတစ်ခုဖြစ်တယ်လို့ဥပညာအောင်ကပြောပါတယ
်။ကျွန်တော်တို့ကတော့တကယ်လို့ဆုံးရှုံးမှုကြီးတစ်ခုခံစားရတာပေါ့ဗျာ။ပြောဖို့စကားလုံးလဲရှာမကြည့်ပါဘူး။သူကမွန်ပြည်စစ်မှန်နေရလဲလူကြည့်လူကြည့်များတယ်။နောက်သတင်းလောကမှာလဲစိတ်ကောင်းစီနာရှိတော့သူ့ရင်းနှီးတဲ့သတင်းတောက်တွေလည်းများတယ်။ကျွန်တော်တို့အနေနဲ့ကျတော့မွန်စာနဲ့ပမာစာနှစ်ပါးသာလုံးကိုညီညီညာနဲ့ရေးသားနိုင်တဲ့ပုံကိုပြောဆိုနိုင်တဲ့သူလို့ဆုံးရှုံးတဲ့အမှကြတော့ဆုံးရှုံးမှုကြီးပါဗျာအဲလို
ပေါ့ BNI မှာအတူလက်တွဲလှုပ်ဆောင်ခဲ့တဲ့ရှမ်းတန်တော်စင်သတင်းဌာနကအက်ဒီတာချုပ်ဆိုင်းမင်းကလည်းအခုလိုပြောပါတယ
်ဟိုနိုင်ကိုအိမ်ကတတိမအချက်လက်မှန်ကန်မှုအသုံးအနှုန်းတိကျမှုအဲ့လိုမျိုးတွေကစာရန်တန်ဖိုးထားတယ်အဲတိုင်းရင်းသားမီဒီယာဖွံ့ဖြိုးတိုးတက်ဖို့သူကမမေ့ဘူးပေါ့နော်အများအမြဲတမ်းဒီဦးစားပေးပြီးတော့မှကျွန်တော်တို့ရဲ့တိုင်းရင်းသတင်းလွှာပရိုဂရမ်ကိုတောက်လျှောက်လှုပ်လာခဲ့တာပါအခုသူဆုံးသွားတာကျွန်တော်တို့အနေနဲ့သူ့လိုမျိုးလူအစားထိုးနိုင်ဖို့လဲခက်တဲ့အနေထားမှာရှိနေပါတယ
်နိုင်ကွင်အိမ်ဟာ VOA မြန်မာပိုင်းအစီအစဉ်အတွက်တိုင်းရင်းသားနယ်မြေတွေမှာဖြစ်ပြနေတဲ့သတင်းတွေကိုအလေးထားတင်ပြလေးရှိသူတဦးလည်းဖြစ်ပါတယ်အမြင်ရင်းပညာအိမ်ခေါ်နိုင်ကွင်အိမ်ဟာကွယ်လွန်ချိန်မှာအသက်54နှစ်ရှိပြီဖြစ်ပြီးဇနီးတဲ့နဲ့တမိငယ်တဦးကြံရိတ်ခဲ့ပါတယ်သူကွယ်လွန်ရာရင်းမြို့နယ်မော့ကနင်ရွာမှာဒီကနေ့ဗုဒ္ဓဦးနဲ့မှာမိသကျိုးပီစီကြောင်ကြံရိတ်သူမိသားစုကပြောပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင် VOA မြန်မာပိုင်းရဲ့သတင်းတော့နိုင်ကွင်းရဲ့အခုလိုကွယ်လွန်ခဲ့တဲ့အပေါ်ကြံရိတ်သူမိသားစုနဲ့အတူဝမ်းနေရပါတယ်ကိုနိုင်ကွင်းရင်ကောင်းရာသူကတိလာပါစေကြောင်း VOA ဝိုင်းတော်သူဝိုင်းတော်သားတွေရဲ့ကိုစားဆုတောင်းပေးပါရရှင်။မကြခင်ထုတ်လင့်ပေးမဲ့တတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တချက်နှစ်ယုံနဲ့ကဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘဲချင်းတယ်လီယာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပ
ါ။မင်္ဂလာညချမ်းပါသောရရှင်များရှင် VUE American တန်ရဲ့2022ခုနှစ်ဇွန်လ22ရက်ဗုဒ္ဓဘူးညရဲ့မြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ည10:00နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ19 kHz 15653ည၊လှိုင်းဒိုမီတာ25 kHz 11803ည၊လှိုင်းဒိုမီတာ31 kHz 9335တို့အပြင်ရုပ်တံကပါတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ည10:00နာရီထိထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဘက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။ကိုရနိုင်ရဲ့အားကစားကဏ္ဍနောက်ပြီးတော့ဒီမြမအရေးထိုင်းနိုင်ငံရဲ့ယက်တီချက်သဘောထားသုံးသက်ဆွေးနွေးထားတဲ့ဦးကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်တွေမတိုင်ခင်မှာတော့အရင်ဆုံးဒေါက်တာတန့်စော်ရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းမှရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်မှာတော့ဝင်းချုပ်ခြင်းရဲ့လက္ခဏာတွေအကြောင်းကိုတင်ဆက်ပေးထားပါတယ်။လူတဦးမှကျန်းမာရေးကောင်းမွန်ဖို့ဆိုရင်စီးဝန်းမှန်မှုအရေးကြီးပါတယ်။ဒါကြောင့်မို့လို့မိမိမှာဝမ်းချုပ်တဲ့ဟာဖြစ်နေသလားဆိုတာကိုသိရှိပြီးတော့ရှောင်ကျင်ရမယ့်အပြုအမူတွေကိုလည်းသိထားဖို့လိုအပ်ပါတယ်။ဒီသတင်းပတ်ရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောတင်ဆက်ထားပါတယ်။
တနေ့တစ်ချိန်ဝမ်းမတော်ဘူးဆိုရင်ဝမ်းချုပ်တယ်လို့ဆိုနိုင်ပါသလားတနေ့တစ်ချိန်ဝမ်းသွားနေရင်ရောဝမ်းမချုပ်ဘူးလို့ဆိုလိုပါသလားဝမ်းချုပ်တယ်ဆိုတာကိုအထိပ္ပယ်ဖွင့်ဆိုရတာဟာတာမန်လူတွေအတွက်တော့လွယ်မယောင်နဲ့ခက်ခဲနေမှာပါဝမ်းချုပ်တယ်ဆိုတာကိုပညာရှင်တွေအနေနဲ့ဘယ်လိုအချက်တွေပေါ်မူတည်ပြီးသတ်မှတ်တယ်ဆိုတာကိုအတိုင်းမခံခွဲစိတ်အထူးကုဆရာဝန်ကြီးဖြစ်သူဗမာခဒေါက်တာဦးအေးမောင်ကအခုလိုရှင်းပြပါဗျာ
အသက်ရွယ်လူမျိုးစုသူ့ရဲ့အလေးချက် cultural ပေါ့လေအမှုတည်ပါတယ်နော်ဥပမာကျွန်တော်တို့ဟိုမမလူမျိုးတယောက်နဲ့နော်ဒီနောက်တိုင်းကလူတယောက်နဲ့တတ်မှတ်ချက်မတူဘူးလေနော်ဘာလို့မတူလဲသူက diet ပေါ်တာပေါ့နော်သူရဲ့ habit အလေးချက်နဲ့နော်အဲ့တော့အဓိက diet နဲ့အဓိကပေါ့လေကျွန်တော်တို့မြန်မာလူမျိုးတက်ပြောမယ်ကျွန်တော်တို့မြန်မာနိုင်ငံမြန်မာစားစားနေတဲ့မြန်မာလူမျိုးတယောက်အတွက်ကတော့အနည်းဆုံးကတော့တစ်ရက်တစ်ခါသွားတင်ပါတယ်သွားတင်ပါတယ်ပေါ့နော်သူစားတဲ့ဒီသူရဲ့ပုံမှန်စားလူပေါ့လေနော်ဟိုအချမ်းမိုင်လူတယောက်ပေါ့လေနော်သူကပုံမှန်နဲ့စားနေတယ်တမင်နဲ့စားမယ် breakfast စားမယ်အဲ့လူမျိုးတော့တစ်ခါတော့သွားတင်တယ်သူစားတဲ့ amount နဲ့အမူတည်ပြီးတော့သဘောတရားပေါ့နော်အဲ့တော့တစ်ခါတလေချုပ်စာစားလိုက်ရင်တရက်တစ်ခါမသွားတော့ဘူးမကောင်းကြီးစားမိတယ်ဒါဖြစ်သွားနိုင်တယ်နော်ဒါတလေကမှနည်းနည်းသီးလို့အသီးနဲ့လေးဟိုနည်းနည်းဒေညင်လို့အစားတောက်များနှိုးတောက်များဆိုရင်တရက်နှစ်ခါသုံးခါဖြစ်ပြန်သွားပါပေါ့နော်အဲ့တော့ normal ဆိုတာဘာလဲဆိုတော့ frequency နဲ့ပြောလို့ခက်တယ်အကြမ်းမြင်အားဖြစ်တော့တစ်ခါသွားတင်တာပေါ့ဒါပေမဲ့ယောဂနဲ့တမပူကြတော့ကျွန်တော်တို့ကဥမာဆေးရလာတယ်ဆိုရင်အဝင်းချုပ်နေလားဆိုလို့ဆေးရတော့ဒီနေ့တဲတခါဝင်သွားလားဒီနေ့ဝင်သွားလားโอเคဒါဆိုမချုပ်တော့ဘူးနှစ်ရက်လောက်မသွားဘူးဆိုရင်တော့နည်းနည်းလားချုပ်တယ်တမလို့ရပါသေးတယ်ပေါ့တရားနော်ဒါကဝင်းချုပ်တယ်ဆိုတော့ frequency တစ်ခုတက်မှတ်တာပေါ့တကယ်မှန်တော့ဝင်းချုပ်ခြင်းလို့ပြောမယ်ဆိုရင်တော့ဒီအဲ့အခြေအနေအတွက်တစ်ခုတည်းမရသေးဘူးနော်အခြေအနေအတွက်ကလည်းခုနပြောလို့အတူပမာလိုမျိုးဆိုရင်နှစ်ရက်မှမတခါမသွားဘူးပေါ့နောက်တိုင်းလူတွေရောသွားရင်မှတခါမသွားဘူးဒါမျိုးပေါ့နော
်ဝမ်းသွားတဲ့အချိန်ကြီးပုံမူတည်ပြီးဝမ်းချုံချုပ်ဆိုတာကိုဆုံးဖြတ်တာဟာပြည့်စုံမှုမရှိဘူးလို့ဆိုရမှာပါဝမ်းရဲ့အပြစ်ကျဲအနေထားနဲ့ဝမ်းသွားတဲ့အခါအားစိုက်ဖို့လူမလို့စားတဲ့အချက်တွေကိုလည်းထဲသွင်းသုံးသပ်ဖို့လိုတယ်လို့ဗမာခဒေါက်တာဦးအေးမွန်ကရှင်းပြပါတယ
်နှစ်ချက်ကတော့အချိန်ရင်ပြင်သွားတဲ့ဒီဝမ်းရဲ့အနေထားပေါ့လေနော်တကယ်တော့အနေနဲ့အစာနဲ့ပြောမှဆိုတော့ Bristol's 2 ချက်သွားရှိတယ်အရေးကျဲလားပြက်လားမာလားကြောက်လို့ခဲပါလားပေါ့နော်အဲ့တော့ဝမ်းရဲ့အတုံးကအရန်ကိုမာတယ်ခဲတယ်တဲတခါသွားတာပဲအဲ့လိုဖြစ်ရင်လာဝင်ချုပ်တယ်တတ်မှာပေါ့ဒါဒီလိုရေတန်နေနေပြီဒီသဘောတရားပေါ့နော်တဲတခါပဲသွားတာဝင်းရရေဝသွားနေတာဝင်းနေနေကျင်းတာပေါ့နော်ဒီလိုပေါ့အဲ့တော့သို့သဘောတော့ဒီကဝင်းပေါ်တော့မူတည်တယ်သုံးချက်ကတော့တဲတခါသွားတယ်ဝင်းရလဲပါတယ်တိတ်တော့အခဲတော့တော့မဟုတ်ဘူးသို့သော်လည်းပဲတားချုပ်နေတားညှင့်နေတော်တော်ခဲခဲသွားဆိုရင်ဒါဝင်းချုပ်တတ်မှာလို့ရပါတယ်သို့သဘောကဝင်းချုပ်တာတတ်မှာခြင်းသီးတကယ်ရတော့ပါလေ frequency အချိန်နဲ့ဆိုင်နေဝင်းရအနေထားပေါ့လေမူတည်တယ်သုံးရပါလေသူ့ရဲ့အထုတ်မှုပေါ့ဘလောက်ပဲမှန်းနဲ့ညှိရတယ်ပြည့်ရမှုတွေမူတည်ပါတယ်အဲ့သုံးချက်မူတည်ပြီးတော့မှကျွန်တော်တကယ်အတိအကျတော့နော်စာနဲ့ပြင်နေပြောမှဆိုအဲ့မှာအမှတ်တွေပြီးတော့မှဝင်းချုပ်တတ်မှတ်တာပေါ့ဆိုတော့နော်ဗမာလူအကြမ်းင်းပြောမှဆိုရင်တော့အဲဝင်းတက်ခါသွားမယ်နှစ်ရက်လောက်မသွားဘူးလို့ဝင်းချုပ်ပြောတော့မှာပဲနော်ဟုတ်ပြီ
ဝမ်းချုပ်တာဟာကျန်းမာရေးရှုထောင့်အရာစူးကြီးတွေများစေတဲ့အပြင်နေ့စဉ်လူနေမှုဘဝကလည်းထိခိုက်စေပါတယ်အစာအသောက်နဲ့လေ့ကျင့်တွေကိုပြောင်းလဲခြင်းအပြင်ဝမ်းချုပ်တဲ့အလေးထားကိုရောနှဲအောင်ကြိုးစားဖို့လိုပြီးအစာအသောက်နဲ့အလေးထားတွေပြောင်းလဲလို့မှဝမ်းချုပ်တာဆက်ပြီးရှိနေသေးတယ်ဆိုရင်နားလေတကြံတဲ့သူတွေနဲ့ပြသတိုင်းမင်းတင်တယ်လို့ဒေါက်တာဦးဝေမွန်ကအခုလိုကြံပေးပါဗျာ
အကြံမင်းကတော့ ဒီဝင်းချုပ်ယောဂဒီဦးလန်းချောင်းယောဂမှာအဖြစ်များဆုံးတော့ပြောကြရတော့ဗောနော်ကျွန်တော်တို့ဟိုစီဂျိုယောဂလိုပဲသူကလည်းတော်တော်လေးကိုသူတယောက်ရဲ့ lifestyle เนาะသူရဲ့ quality life ကို impact ဖြစ်တာဗောလေเนาะခုန communication မှာမပါပေမဲ့ social life သူရဲ့ personal life မှာတော်တော်ဒုက္ခပေးပါတယ်ဒါလေเนาะကိုကတော့မသိလူများစုမသိဘောတော့ဗောလေဒါဒီမှာအချိန်ကြီးများပြီးနေစိတ်တွေမှာသူကတန်းရှင်များနေဒီပြဿနာကเนาะတနေရာသွားလိုက်သူဝင်မသွားတာနေသွားเนาะဆိုတော့ဒါလေးကိုကျွန်တော်တို့ကဟိုကုသပြင်းတဲ့ယောဂတခုတော့မဟုတ်ဘူးယောဂတခုလက္ခဏာဆိုပေမဲ့ဒါလေးကိုကျွန်တော်တို့ပြုတ်ပြင်းမှုစူးစမ်းတင်တာပေါ့နော်စူးစမ်းတင်တယ်ဆိုတော့ဘောလေးအကြံပြင်းရတော့တော်တော်များများလည်းကိုယ့်အောက်ကိုကုနေကိုယ်စီကိုတော့တိုင်းစီတောက်လိုက်နော်အင်းစီတောက်လိုက်တောက်ကြတာပေါ့နော် GBC လေးကုကြတာပေါ့ဘလို့ဖြစ်ကုပါနော်စီးတယ်တောက်လို့ရပါတယ်သို့တော်လည်းပဲဒေကချက်ကခုနပြောပါလေဒိုင်ရက်နဲ့ habit ကိုပြင်မှုအေးကြည့်တာပေါ့ဝင်သွားတယ်ကိုမနက်ပိုင်းမှုလေးအချိန်မှန်လေးပြင်မယ်အောင်ဆိုင်ပြီးဝင်သွားမယ်နော်အိမ်လာနဲ့ထိုင်ပြီးတော့ခုနပြောလို့စာဖတ်နေတယ်ဖီဆိုသုံးနေတယ်ဒါအအောင်ဆိုင်အဲ့လိုမဟုတ်ဘူးအအောင်ဒါအတို့ကိုစူးစမ်းလုပ်နေမယ်အချိန်လေးပြင်မယ်မနေ့မို့လို့ရေမားတောက်မယ်တနေ့ကအရေမားတောက်မယ်ဟင်းသီးရည်တောက်မယ်ကျူးရည်တောက်မယ်အဲ့ lifestyle ကအရေးပါပါတယ်နော်ကျူး exercise လုပ်မယ်ဒီဘောတရားလေးပဲတော့ပါနော်နောက်ကိုယ်ကိုသိတယ်ဘယ်ဟာဆားလိုက်ရင်ဝင်ချုပ်သွားတယ်ဆိုကိုယ်ကိုယ်တက်ရှောင်းမှာပေါ့နော်အဘယ်ဟာလေးရပြင်ဝင်နေနဲ့မှန်စီတာပေါ့ဥပမာတရားသီးဆိုင်ဝင်မှန်လားနလီးဆိုင်ဝင်မှန်လားဒါမျိုးလေးပဲတော့ပါနော်ကိုယ့်အောင်ကိုရှိပါတယ်တော့ပါနော် juicy လေးနော်ကျူးဆိုလဲဆိုတော့ဟိုမင်္ဂလာဒီဟိုဟိုဘာလဲစားရဖြိုးတော့ရင်ဝင်မှန်တယ်ဒါမျိုးလေးပေါ့လေတောက်တော့မတူတာရှိပါတယ်ကိုယ့်အကူကိုယ့်အတွက်တင်းနေမှာလေကိုယ့်ကိုရွေးတော့ပါတော့ပေါ့နော်အဲ့ဒါမှမတတ်ဘူးဆိုတော့စေကန်သွားပြမယ်ဆရာဝန်နေနော် GB ဆရာဝန်နေပါပြမယ် Primary ဆရာဝန်နေရတာပါလေခုနပြောတယ် course ကိုရှာပြီးမှာပေါ့သိတယ် course ကြီးပေါ့နော်ဒီမှာ DM ရှိတာလားနော်ခါအကျိုးထိလာတာလားဟုတ်လားဒီဘက်ကဒီ direct link နေအားနေနေတာလားဒါမျိုးလေးပေါ့ဘာစေးတောက်နေရလဲဒီစေးတွေပြောင်းနေတယ်ဆိုစီမျိုးပေါ့နော်အဲ့ဒါပြင်လောဝိုင်းလည်းဝင်ပြောစေးတွေပြီးမှာပေါ့ဒီနေ့မှာဝင်ပြောစေးတွေပြီးတဲ့ခါမှာတော့အချာကြီးတမျိုးလေးကိုအချာကြီးမပြီးနဲ့လှက်ကြီးပြီးနေမယ်ပေါင်းပြီးမယ်သူဒီဘောတရားပေါ့အတိုးလျှော့လို့မပေါ့နော်တကူလေးကိုတောက်နေမယ်ဆိုတော့ပြီးဒိုးစာများများများများလာတော့ကျရင်ဘာမှမကုနိုင်တော့သူပေါ့လေအဲ့ဒါကျွန်တော်တို့အကြီးမားခွဲရဆဲရလေးဖြစ်တတ်တယ်သူဘောတရားပေါ့နော်အဲ့ဒီဂျားရမှာမှအဓိကပါလေအဓိကသူ့ရဲ့ communication တွေဖြစ်တတ်တယ်နော်ကိုယ့်အောက်ကဟိုကိုယ့်အကူနေတာလေဖြစ်ဖြစ်နော်နေရာစင်ကနေကူဖြစ်စေသူတို့ကဝင်သွားရင်သွေးပါလာတယ်အဆိုးကနာလာတယ်နော်အလုံးတွေကြီးပေါ်လာတယ်ပိန်လာတယ်နော်ပူပူဆိုးလာတယ်ဆိုရင်တော့လေကျွန်တော်တို့ဒီအထုကူတွေနဲ့နော်ခွေးဆရာဝန်တွေပြလို့ရတယ်ကုလားချောင်းဆရာဝန်တွေပြလို့ရတယ်ဒါလေးတွေပဲကျွန်တော်ပြခြင်းအဖြစ်ယောဂကြီးမှမဖြစ်ခင်ကြိုသိနေတာပေါ့အဲဆိုရင်ကုလိုကောင်းတယ်နော်ကိုပူလို့တက်ရှိတာပေါ့နော်အဲ့လိုပဲကျွန်တော်ကြံပြပြသည်
မိမိမှာဝမ်းချုပ်ခြင်းအလေးချင်းရှိမှရှိဆိုတာကိုသိရှိပြီးပြပြနိုင်စေဖို့အတွက်ဝမ်းချုပ်ခြင်းလက္ခဏာတွေအကြောင်းကိုတည်ပြပြပို့လိုက်တာဖြစ်ပါလေကျွန်တော်တို့က
ဒေါက်တာတန်းစောတင်ဆက်ပေးခဲ့တဲ့လူလူနဲ့ကျမ်းမာရေးအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အားကစားခန္ဓာမတိုင်ခင်မှာတော့အရင်ဆုံးဦးကျော်စံသာတင်ပြထားတဲ့မြမအရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းမှာတော့မြမပြဿနာနဲ့ထိုင်းနိုင်ငံရဲ့ရည်တည်ချက်အကြောင်းကိုဆွေးနွေးထားပါတယ်။ဒေသရင်းပြဿနာတရက်ဖြစ်တယ်လို့သတ်မှတ်ခြင်းခံထားရတဲ့မြမနိုင်ငံရဲ့ငြိမ်းချမ်းရေးနဲ့ဒေသရင်းတည်ငြိမ်မှုယိုယွင်းပြပြနေတဲ့အခြေအနေဟာထိုင်းနိုင်ငံရဲ့အကျိုးစီးပွားကိုဘယ်လိုထိခိုက်နိုင်ပါသလဲ။ဒီပြဿနာပြေလည်တက်တာနိုင်ရေးအတွက်ထိုင်းနိုင်ငံအနေနဲ့ဘလောက်ထိတက်တွက်ကြွကြွရှိနေပါသလဲ ISP မြန်မာလို့ခေါ်တဲ့မဟာဗျူဟာနဲ့မူဝါဒလေ့လာရေးအဖွဲ့ညွှန်ကြားရေးမှူးဦးအောင်သူငိမ့်နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားတာရှုစားနာဆင်ပါရှင
်ကွန်ဖရင့်ဟာအခုမြန်မာနိုင်ငံမှာလောလောဆယ်ဖြစ်ပေါ်နေတဲ့နိုင်ငံရေးစီးရေးစားစားအရာမတည်မြင်ဖြစ်နေတဲ့အခြေအနေဟာမြန်မာရေးကြီးတဲ့အင်မီဂျင်မြန်မာနိုင်ငံနဲ့စုအားချင်းလူထုချင်းအနိကစစ်ဆက်ဆံမှုရှိနေထိုင်းနိုင်ငံအတွက်ပုံမှန်ထိုင်းကြည့်နေလို့ဖြစ်နိုင်တဲ့အနေဒါဟုတ်ပါသလားနီးပြောရင်ထိုင်းနိုင်ငံအတွက်တစုံတရာဝင်ပြောရမလို့ဘယ်နဲ့ AAC ထိုင်းနေလို့ဖြစ်တဲ့အခြေအနေလို့ထင်ပါသလားခင်ဗျာ
အထူးသဖြင့်ကကျွန်တော်တို့နေဆက်ကုံစော်ကြီးရသည်မဲဆောက်မြောက်ပြည်လမ်းမကြီးရသွားတာပေါ့နော်ဆိုတော့အဲ့ဒီကနေပြီးတော့နေဆက်ကုံစော်ကြီးဆင်းတာကမနည်းပါဘူးကျွန်တော်ကကျွန်တော်တို့တွေ့လာတဲ့သူတင်သနာပတ်တမ်းတွေရဆိုရင်ကုံစွေရေးရဲ့တဝက်ညီပါလောက်ကဒီထိုင်းကနေဆင်းတဲ့အနေထားရှိပါတယ်အဲ့တော့ဘာဖြစ်လဲဆိုတဲ့အခါကျတော့ဒီကျွန်တော်တို့ဒီမြောက်ဒီကနေဆင်းတဲ့လမ်းမကြီးပေါ်မှာတခါတလေတိုက်ပွဲတွေဖြစ်တယ်ကားတွေမိရှုခါရတယ်ဒါမျိုးတွေဆိုရင်ထိုင်းကစိတ်ပြီးတော့စိတ်ညစ်ပါတယ်အထူးသဖြင့်တော့သူ့ရဲ့ဒီလမ်းမကြီးကလည်းထိုင်းရဲ့ပတ်စံနဲ့ဆောက်ထားတယ်နောက်တစ်ခုကသူတို့ရဲ့ရေရှည်ရည်ရွယ်ချက်ဆိုရင်လည်းဒါဟိုဒါနန်းကနေပြီးတော့ဖီယနာမန်နီဘရဆင်းလာမဲ့လမ်းမကြီးဟိုကျွန်တော်တို့ဒီမှာမော်လီယံဘက်မှာသွားဆင်းမဲ့အချိန်ပေါ့နော်ဆိုတော့ဒါလေးညီမနာတဲ့အချိန်မျိုးမှာဒီလိုမျိုးအဖို့ဖြစ်တဲ့ဖြစ်တဲ့အခါမှာထိုင်းကတော်တော်စိတ်ညစ်တဲ့အနေအထားရှိပါတယ်နောက်တစ်ခါကျွန်တော်တို့ဒီမှာနိုင်ငံရေးပတိငိန်တော့ဘာဖြစ်လာလဲဆိုတော့ဟိုလူတော်တော်များများကအလုံးလုံးပဲဆိုပြီးတော့ထိုင်းကိုခိုးဝင်ကြပါတယ် အဲ့တော့တလုံးလုံးကကျွန်တော်တို့တွေ့တဲ့စည်ရင်းရဆိုရင်ပြီးခဲ့တဲ့နှစ်ကုန်လောက်ခင်ဗျာလေအဲ့ဒီအတွင်းမှာဝယ်ဖမ်းမိတဲ့ကျွန်တော်တို့မြန်မာနိုင်ငံကလူဆို9000ကျော်လောက်ရှိတဲ့အနေထားတွေ့ရတဲ့စည်ရင်းတွေရလေအခုချိန်ကြီးလဲဝင်လာမစဲတဲ့သေးပေါ့ဆိုတော့ဒါတွေနဲ့ပတ်သက်လို့လဲစိတ်ကြီးရတဲ့အနေထားရှိပါတယ်နောက်တစ်ခါတလုံးကသတင်းတစ်ခုမှဆိုလို့ရှိရင်မြန်မာဘက်ကကုန်ကူးမယ်လို့ယူဆတဲ့လက်နက်ခဲရမော်နော်ကျွန်တော်တို့လက်နက်အလက်ပေါင်း1000ကျော်လောက်လုတ်တဲ့ဒီမောင်ကိုဂိုင်းကိုမိတယ်ဆိုတဲ့သတင်းလည်းရှိပါတယ်အဲ့တော့ခိုင်းရပြောမှဆိုရင်တော့တော်တော်လေးစိုးရိမ်ပူပန်တဲ့အနေအထားလေးရှိပါတယ
်အဲ့လိုဆိုတော့အခုမြန်မာနိုင်ငံမှာဖြစ်နေကိစ္စဟာထိုင်းနိုင်ငံရဲ့အကျိုးစီးပွားကိုလည်းထိခိုက်စေတယ်နောက်ထိုင်းနဲ့မြန်မာဆိုတာလူထုချင်းချင်းကတခါရင်းကျေးမှုဘာသာရေးအရာကောတော်တော်လေးနှိစက်တဲ့အိန္ဒိယနိုင်ငံတွေလည်းဖြစ်ကြတယ်ဆိုတော့မြန်မာနိုင်ငံမှာအခုလိုအခြေအနေဆုပ်ယုပ်ယိုယွင်းနေတဲ့အချိန်မှာတည်ငြိမ်မှုကင်းမဲ့ညီညာမှုကင်းမဲ့နေတဲ့အချိန်မှာဒီဟာတွေကိုပြန်လဲတိဆောက်နိုင်ရေးအတွက်ထိုင်းနိုင်ငံဟာသူတို့အကျိုးစီးပွားအတွက်သော်လည်းကောင်းနောက်တစ်ခါစာနာစိတ်နဲ့ပေါ့လေ moral responsibility ရသော်လည်းကောင်းဒီဟာကိုပူပြီးထိတိယောက်ယောက်ပါဝင်ဆောင်ရွက်ဖို့မဆင့်ဘူးလားအဲ့လိုပါဝင်ဆောင်ရွက်သင့်တယ်လို့ကသူတို့မခံကြောက်လားခင်ဗျာမယူဆရဘူးလား
ဟုတ်ကဲ့ခင်ဗျာဟိုတစ်ခုရှိတာတော့ဟိုချင်းကပ်ပုံကတော့တော်တော်ကွာမယ်လို့ထင်ပါတယ်ဟိုအရင်ကာလတွေကအရင်စစ်စိုးရကာလတွေမှာကိုကျွန်တော်တို့ constructive engagement မှာထိုင်းစိုးရရဲ့သဘောအပြည့်စုံသောဆောင်နဲ့ဆက်ဆံရေးထားမယ်ဒီမြန်မာစစ်စိုးရကိုနားချသွားမယ်ဆိုတဲ့အားမျိုးဒါပြီးခဲ့တဲ့ကာလတွေမှာလည်းဖြစ်ဆုံးခဲ့ပါတယ်ဆိုတော့အခုကာလမှာလည်းကြည့်မယ်ဆိုရင်ထိုင်းစိုးရရဲ့သဘောထားကကျွန်တော်ထင်တဲ့အဲ့လိုပဲအပြည့်စုံသောဆက်ဆံရေးဆိုတဲ့သဘောမျိုးကိုသူတို့ဆွေးနွေးတာတွေ့ရတယ်ထိုင်းကသူ့ရဲ့ဘဝပြီးအချိန်ကြီးရကျွန်တော်ထင်တယ်ကျွန်တော်တို့နဲ့ဆက်ဆံရေးမှာဒီလိုအပြည့်စုံသောဆောင်လဲဆက်ဆံရေးမျိုးကိုသူရွေးတယ်လို့ထင်ပါတယ်။တော့အခုကျွန်တော်တို့အတိမပြည့်နိုင်တဲ့သတင်းတွေရလဲဒီထိုင်းနန်းတော်ဘက်ကပေါ့သူတို့ကဒီထိုင်းဘူချုပ်ကြီးတွေကိုမြန်မာဘူချုပ်ကြီးတွေနဲ့နှိစအောင်လုပ်ပြီးနားချဖို့ဆိုတဲ့အမျိုးတွေဆိုတာတွေဆွေးနွေးနေကြတယ်လို့ကြားပါတယ်။ဆိုတော့အဲ့တော့အနေထားမှာတော့ကျွန်တော်ထင်တယ်ထိုင်းရဲ့ပုံစံကတော့ဒီနားချမယ်အပြည့်စုံသောဆက်ဆံမယ်ဒီလိုပဲသွားမယ်လို့ထင်ပါတယ်ခင်ဗျာ။
နောက်တစ်ခုကတလောတုံးကလည်းပွန်ပီမိုကန်စတန်ရက်ဆိုတဲ့အမျိုးသမီးကိုမြန်မာပြည်ဆိုင်ရာအထူးသံတမန်ဖြစ်ခန့်လိုက်ကြတွေ့ရပါတယ်အဲ့ဒါကဘာရွေချက်လဲဘလောက်များထူးခြားလာနိုင်လဲဆိုတော့ပြောပါအောင်ခင်ဗျာ
ရွေချက်ကတော့မြန်မာပြည်နဲ့ပတ်သက်လို့မဟာဗျူဟာချမှတ်ရေးနိုင်ငံတကာပွဲလမ်းနေရှိရင်ပို့ပြီးတော့ဆွေးနွေးညှိနှိုင်းနိုင်ဖို့ဆိုတဲ့သဘောမျိုးတွေပေါ့လေဆိုတော့တချုံကြည့်လိုက်လို့ရှိရင်အလေးတော်ထားတယ်ဒါပေမဲ့သူတို့ရဲ့ချင်းကပုံကသူများနဲ့ဒီကြမ္မာသူမဖြစ်အပ်ပြီးနေပါလိမ့်မဟုတ်ဘူးအပြုသဘောနဲ့နားချမယ်ဆိုတဲ့သဘောမျိုးပုံများပါတယ
်ဟုတ်ကဲ့ကျွန်တော်လည်းမေးချင်ပါတယ်အဲ့တော့လာအလာကိုကြည့်ရပါဘောအဲ့ဒီတော့မပြောခင်မှာသူတို့ရဲ့ချင်းကပ်ခြင်းတဲ့ပုံကအာဆီယံကချမှတ်ထားတဲ့မူတဲ့ပို့ပြီးတော့ထူးခြားနေလို့တတိုင်းငန်းချင်းချင်းကပ်ခြင်းလို့ဒါ bilateral လုပ်ခြင်းလို့များဒီလိုခန့်ရလားအာဆီယံမူနဲ့ဘာများကွဲလွဲနိုင်ပြည်အာဆီယံတစ်ခုလုံးကချမှတ်ထားတဲ့မူငါးချက်နဲ့ဘာများကွဲလွဲနိုင်ပြည်ခင်ဗျာဟုတ်ကဲ့
ဟိုအာဆီယံရဲ့မူကတော့ဒီအာဆီယံထိပ်ပြီးခေါင်းဆောင်တွေကြားထဲမှာကြည်လည်ပြီးတော့ချမှတ်ထားတဲ့သဘောပေါ့နော်ဆိုတော့အဲ့ဒီကာလမှာလည်းကျွန်တော်တို့သိရသလောက်ဆိုရင်အချို့နိုင်ငံတွေကတော့သဘောထားပြင်းထန်ပြီးတော့ဝေဖန်နေတဲ့ဟာတွေရှိပါတယ်အထူးသဖြင့်အင်ဒိုနီးရှားတို့မလေးရှားတို့ပေါ့နော်ဆိုတော့နောက်တစ်ခုကကျတော့ပြောင်းလုပ်ပါဆိုရဲအောက်စုလည်းရှိပါတယ်အထူးသဖြင့်ဗီယက်နမ်ကမ္ဘောဒီးယားအခုထိုင်းတို့လည်းပါတယ်ပေါ့နော်ဆိုတော့အဲ့တော့အရင်အချိန်ကဟိုဒီလိုမျိုးသဘောထားကွဲပြင်မယ်လေနောက်ပြီးဆုံးတော့ကျွန်တော်တို့ဘာကောင်းလဲ consensus ပေါ့နော်အလုံးကြည်လည်းတဲ့ငါးချက်ဆိုတာချလိုက်တဲ့သဘောပါဆိုတော့အဲ့တော့အခုနေထားမှာတော့ကျွန်တော်ထင်တာတော့ထိုင်းကတော့သူ့ရဲ့နိုင်ငံအကျိုးစီးပွားနောက်တစ်ခုကသူ့ရဲ့ထူးခြားချက်ပေါ့နော်ဆိုတော့အဲ့ဒီချင်းဖြစ်တာလည်းပါတယ်အဲ့ဒီအတွက်ကြောင့်သူ့ရဲ့မူဝါဒကတတိတဖို့တော့သွားမယ်လို့ထင်ပါတယ
်ခုကအဲ့ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အာဆီယံမှာလည်းပဲကွဲလွဲနေကြတာပေါ့ဆိုတော့အခုထိုင်းကလည်းပဲချင်းကပ်လာတယ်ဆိုတော့အာဆီယံတွင်းရဲ့သဘောထားကြတော့ကွဲလွဲမှုကပိုပြီးနှဆိုင်သွားမလားဆိုတော့အာဆီယံရဲ့တစ်ခုလုံးအနေနဲ့မြန်မာနိုင်ငံကိုတွန်းတဲ့တွန်းအားကရောထိရောက်မှုရှိနိုင်သလားပိုပြီးဖျော်ဖျက်ဖြစ်နိုင်သလားဘယ်လိုတွက်ပါလဲတော့ဟုတ်ကဲ့ဟိ
ုတစ်ခုတော့ရှိတာပေါ့ဟိုကျွန်တော်တို့ပြောနေကြတာအာဆီယံ never united ဆိုတာမျိုးလေအာဆီယံကဘယ်သောအခါမှဟိုတပန်နဲ့ထွက်ဖို့ခက်တဲ့ဟိုဒီအစုဝေးမျိုးဖြစ်ပါတယ်ညောအဲ့တော့ဒီမြန်မာပြည်ရေးမှလုံးကြမယ်ဆိုတဲ့အခါကျတော့လေအခုလက်ရှိချိန်မှာတော့အလဲကျဒီချယ်မန်ဖြစ်တဲ့တော့ကမ်ဘောဒီးယားရဲ့သက်တမ်းကလည်းတဖြည်းဖြည်းနဲ့ရွေ့လာလိုက်တာကနှစ်ဝက်ကျော်လောက်မဲ့အနေအထားဖြစ်ပါတယ်ဆိုတော့ဒီစင်ပါဆိုရင်တော့ကျွန်တော်အင်ဒိုနီးရှား ဥဆောင်မှုပဲကိုပြောင်းပြရတော့မယ်နေသားပေါ့အဲ့တော့ကျွန်တော်စင်တာချင်းကပ်ပုံတွေကတော့မတူဘူးမတူတဲ့အတွက်ကြောင့်လည်းကျွန်တော်ထင်တယ်အကျိုးသက်ရောက်မှုနည်းနိုင်တယ်လို့ထင်ပါတယ
်နောက်တစ်ခုကအင်ဒိုနီးရှားအဲ့ဒါကိုလည်းဆက်တဲ့မှာမိလိုက်ချင်ပါတယ်အင်ဒိုနီးရှားလက်ကိုပြောင်းနိုင်ရင်ရောသဘောထားတစ်မျိုးပြောင်းသွားနိုင်သလားပို့ပြီးတော့များအဲ့မြန်မာနိုင်ငံကိုဖိအားပေးတဲ့ဘက်ကပို့ပြီးအလေးသာသွားနိုင်သလားလဲကျွန်တော်တွေ့ပါတယ်အခုတောက်လျှောက်ကဘရူနိုင်တိုင်းဘရူနိုင်လက်ထက်မှာတော့မဆိုးခဲ့သေးဘူးပေါ့လေဒါပေမဲ့ကင်ဘောဒီးယားလက်ထက်မှာတော့ပို့ပြီးတော့လူတွေတော့တော့အားမရဘူးပေါ့လေပြောစရာဝေဖန်စရာတွေပိုဖြစ်လာတယ်ထင်ပါတယ်ဆိုတော့အင်ဒိုနီးရှားကောင်းဆောင်မှုလက်ထက်ကိုရောက်သွားတဲ့ထမှာတော့အာဆီယံရဲ့သဘောထားပို့ပြီးတင်းမာနိုင်စရာရှိပါလားဒီ consensus နဲ့ဒီတိုင်းပဲသွားမှာလားအဲ့ဒါလည်းတစ်ချက်လောက်တကြည့်ပါအောင
်ဟုတ်ကဲ့ဒီအင်ဒိုနီးရှားနိုင်ငံကသင်တန်းအုပ်စုတွေနဲ့ကျွန်တော်တို့ကိုစကားပြောနေရတာရှိပါတယ်။ရှိတော့သူတို့ရဲ့အနေအထားမှာလည်းအခုကဘာဖြစ်လာလဲဆိုတော့လက်တွေ့ကြကြစဉ်းစားလာတဲ့အနေအထားမျိုးရှိလာတယ်။သူတို့လည်းစိုးရင်လာတယ်။ဆိုလိုတဲ့သဘောကတော့အခုမြန်မာပြည်ရေးမှာကမ္ဘောဒီးယားကဆိုပါစို့ခြေလှမ်း100လျှောက်ရမယ်ဆိုရင်အကယ်၍ကမ္ဘောဒီးယားကခြေလှမ်း30လျှောက်ခဲ့တယ်ဆိုရင်အင်ဒိုနီးရှားလက်ထက်ရောက်ရင်သူက30ရာလေးစပြီးတော့လျှောက်ရုံပေါ့နော်။အဲ့လိုမဟုတ်ဘဲနဲ့ကမ္ဘောဒီးယားကလျှောက်ထားတာတလမ်းမှမရှိဘူးဆိုရင်သူတို့လက်ထဲကို0ကနေစပြီးတော့နှာမယ်အနေထားကိုလည်းဒါအင်ဒိုနီးရှားဘက်ကစူးရင်ပူပါလာတဲ့အနေထားလေးကျွန်တော်တွေ့ပါလေ
။အဲ့ဒီတော့ဒါအင်ဒိုနီးရှားလက်ထက်မှာကျတော့အာဆီယံကိုပို့ပြီးတော့တွန်းပြီးတော့စီယုံခေါ်ဆောင်ပြီးတော့တစည်းလုံးနဲ့ PRP နိုင်တဲ့အခြေအနေရောက်လာနိုင်ပွဲရှိပါသလားအဲ့ဒီတော့
ကျွန်တော်တော့အဲ့လိုမယူဆဘူးခင်ဗျ။ဆိုတော့တခုကတော့အခုထိုင်းတို့ချင်းကပ်တဲ့ကမ္ဘောဒီးယားတို့ပေါ့သူတို့က engagement policy ပေါ့နော်အပြုသဘောဆက်ဆံရေးနဲ့တွားကျင်တယ်ဆိုတော့ဒါပေမဲ့လည်းအပြုသဘောနဲ့တွားပြီးတော့မလုံနိုင်ဘူးဆိုလို့ရှိရင်ကျွန်တော်တို့ကဟိုအချော့တော်သဘောမျိုးဖြစ်သွားနိုင်ပါလေတခက်ဘက်ကလည်းကျွန်တော်တို့ဆန်ရှင်ပေးမယ်ဖိအားပေးမယ်ဆိုတဲ့အုပ်စုတွေရှိတာပေါ့သူသဖြင့်ဒီအမေရိကန်ပါဝင်နောက်နိုင်ငံတွေကဥဆောင်တာဆိုတော့ဒါပေမဲ့လည်းဒီနိုင်ငံတွေရတဲ့မှာကျွန်တော်တို့မြင်တာကဒီ collective action ပေါ့နော်ပူးပေါင်းဆောင်ရွက်ပြဿနာမြင်ပါတယ်ဆိုတော့အဲ့လိုဖြစ်တဲ့အခါကျတော့ပူပေါင်းဆောင်ရွက်မှုမရှိဘူးဆိုရင်လည်းဒီဆန်ရှင်ဖိအားပေးရတာကပ္ပနာတော်ရှိတယ်လို့ထင်တယ်။ဟိုအလုံးမဖြစ်နိုင်ဘူးပေါ့နော်။ဇော်ရင်ညထားမှာတော့ကျွန်တော်မြင်တာကျွန်တော်တို့နိုင်ငံရဲ့ဟို special envoy တွေထပ်လာကြတာတွေရှိပါတယ်။ဇော်ဥမာအဖြစ်ကျွန်တော်တို့တရုတ်ရှိတယ်၊ဂျပန်ရှိတယ်၊ UN ကရှိတယ်၊အခုအာဆီယံကရှိတယ်၊နော်အမေရိကန်ကလည်းခန့်မယ်လို့သတင်းတွေကြားတော့ပေါ့ဆက်ပြီး။ဇော်အဲ့တော့အဲ့လိုမြန်မာပြည်ရေးလှုပ်ဆောင်တဲ့ဒီအထူးသံတွေကျွန်တော်ထင်တယ်ပူပေါင်းညှိနှိုင်းပြီးတော့မှ
ဟုတ်
ဇုံ
တရ
ာကျူးစို
င်း
မှာ
လုံးဖြစ်
မယ်လို့ကျွန်တော်
ယူဆ
ပါတယ်
အဲ့တော့နောက်ဆုံးအနေနဲ့တကယ်လို့ဒီအာဆီယံအခုကနိုင်ငံတကာကလည်းပဲအာဆီယံရဲ့မူကိုပဲရှင်းတန်းတင်ပြီးတော့ပြောနေကြတယ်ဆိုတော့ဒီမူ၅ချက်နဲ့အလုံးမဖြစ်ဘူးဆိုရင်နိုင်ငံတကာကဘာများဆက်လုပ်နိုင်မလဲဆိုတာတခုပြောပြပါထင်တယ်လေကုန်ပြင်းဆိုတော
့ဟုတ်ကဲ့ဟိုကျွန်တော်မြင်တာတော့ဒီတိုင်းကတော့ဟိုရေရှည်ဆွဲသွားမဲ့ပုံစံမျိုးဖြစ်တာပေါ့နော်အခုကျွန်တော်တို့နှစ်နှစ်လောက်ရှိလာပြီကျွန်တော်တို့ရဲ့မူ၅ချက်ပေါ်ခုနသဘောတူတာတဲ့ဟာလည်းအကောင့်တွေဖော်နိုင်တဲ့အနေအထားမရှိသေးပါဘူးဆိုတော့အဲ့တော့အဲ့လိုအနေအထားမှာတော့ကျွန်တော်မြင်တဲ့နိုင်ငံတကာဘက်ကလည်းဟိုလုံနိုင်မဲ့နည်းလမ်းတော့နည်းပါတယ်ဒါပေမဲ့ခုနပြောသလိုအထူးသတ်နေရပူအောင်ဆောင်ရကြမယ်ပူအောင်ဆောင်ရပြီးတော့မှဟိုသေချာချင်းကတ်ကြမယ်ဆိုတော့ဟိုအလုံးဖြစ်နိုင်ကြအကြောင်းရှိတယ်လို့တော့ထင်ပါတယ်ခင်ဗျာ
ဒေတာရင်းပြဿနာတရအဖြစ်သတ်မှတ်ချင်းခံထားရတဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးမြမပြဿနာအပေါ်ထိုင်းနိုင်ငံရဲ့ယက်တီချက်အကြောင်းဥအောင်သူငိမ့်နဲ့ဥကျော်ဇန်သားတို့ဆွေးနွေးသုံးသပ်ထားတဲ့မြမအရေးသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အားကစားခံတာကိုတင်ဆက်ပေးကြပါရစေ။အမေရိကန်ပြည်ထောင်စုကနေဒါနိုင်ငံနဲ့မက္ကဆီကိုနိုင်ငံတို့သုံးနိုင်ငံပူးတွဲကျင်းပမယ့်2026ခုနှစ်ကမ္ဘာဖလားဘောလုံးပွဲတွေကိုလက်ခံကျင်းပမယ့်မြို့16မြို့ကိုဖီဘာကမ္ဘာဘောလုံးအဖွဲ့ချုပ်ကရွေးချယ်လိုက်ပြီးဖြစ်ပါတယ်။ဒီထဲမှာအဓိကကြတဲ့မြို့ကြီးတော်တော်များများပါခဲ့ပေမဲ့အမေရိကန်ပြည်ထောင်စုရဲ့မြို့တော်ဝါရှင်တန် DC တော့မပါခဲ့ပါဘူး။ဒါနဲ့ပတ်သက်ပြီးသဘောထားအမြင်တွေဘာကြောင့်မပါသလဲဆိုတာတွေနဲ့ပတ်သက်ပြီးဒီသတင်းမဲ့ရဲ့အားကစားခန္ဓာမှာကိုရန်နိုင်ကတင်ဆက်ပေးထားပါတယ
်။အမေရိကန်၊ကနေဒါနဲ့မက္ကဆီကိုသုံးနိုင်ငံပူးတွဲအရှင်ဖြစ်ကျင်းပမယ်2026ကမ္ဘာဖလားဘောလုံးပွဲအတွက်ကျင်းပမယ်မြို့တွေကိုရွေးချယ်လိုက်ပါပြီ။ဒီကမ္ဘာဘောလုံးအဖွဲ့ချုပ်က2026ကမ္ဘာဖလားဘောလုံးပွဲအတွက်အဲ့ဒီ၃နိုင်ငံကမြို့ကြီး16မြို့ကိုရွေးချယ်လိုက်တာပါ။စုစုပေါင်းမြို့22မြို့ကကမ္ဘာဖလားကျင်းပဖို့အတွက်ကြိုးပမ်းခဲ့ပြီးတော့မ မေရိကန်က17မြို့မက္ကဆီကိုက3မြို့နဲ့ကနေဒါက2မြို့ရွေးခံခဲ့ရပါတယ်အမေရိကန်မှာတော့ LA San Francisco Seattle Kansas City Dallas Houston Atlanta Boston Miami New York New Jersey နဲ့ Philadelphia မြို့တွေမှာသွားမှာဖြစ်ပြီးတော့မက္ကဆီကိုမှာတော့ Mexico City Guadalajara Monterrey မြို့နဲ့ကနေဒါဘက်ကတော့ Vancouver နဲ့ Toronto မြို့တွေမှာသွားမှာဖြစ်ပါတယ်FIFA ကဘာဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌ Gianni Infantino ကတော့အဲ့ဒီမျိုးတွေအတွက်ဂုဏ်ယူတယ်ဆိုပြီးတော့ပြောပါတယ
် The most competitive process ever for the FIFA World Cup and of course congratulate the 16 cities I mean we'll have the world coming here
ဘာဘလာဘောလုံးပွဲအတွက်ကတော့ဒါကပြိုင်ဆိုင်မှုအများဆုံးလုပ်ငန်းစဉ်ဖြစ်ပြီးအရွေးခံရတဲ့မျိုးအတွက်ဂုဏ်ယူပါတယ်တကဘာလုံးကဒီကိုလာကြမှာဖြစ်ပြီးတော့အရန်ကိုစိတ်လှုပ်ရှားစရာကောင်းတဲ့ပွဲဖြစ်မှာပါကျွန်တော်ပြောသလိုပါပဲဒါကကဘာပေါ်မှာကြီးတဲ့ခန္ဓာဆုံးပွဲဖြစ်မှာပ
ါ New York New Jersey နဲ့ LA စတဲ့အရွေးခံရတဲ့မြို့တွေကမြို့ကန်တွေနဲ့တာဝန်ရှိသူတွေကတော့ကဘာဖလားကိုသူတို့မြို့မှာကျင်းပမှာဖြစ်တဲ့အတွက်ပျော်ရွှင်စွာနဲ့အောင်ပွဲခံနေကြပါတယ် New Jersey ပြည်နယ်အုပ်ချုပ်ရေးမှူး Phil Murphy ကတော
့ In as much as we want the early games there's one game we want the last game
ကျွန်တော်တို့အနေနဲ့အစောပိုင်းပွဲတွေမှာဒီမှာကစားနိုင်သလောက်ကစားစေချင်သလိုလူချင်းဆုံးပွဲတစ်ပွဲကိုပြောပါဆိုရင်တော့နောက်ဆုံးပွဲကိုလိုချင်ပါတယ်နောက်ဆုံးဖိုင်နယ်ပါကမ္ဘာဖလားကိုကျွန်တော်တို့ရဲ့ဒီ MetLife ဝင်းကြီးမှာကင်မြောက်စေချင်ပါတယ်ကမ္ဘာဖလားကိုဒီမှာမကစားဖို့ဆိုတာဘယ်လိုဖြစ်နိုင်မှာလဲနယူးယောက်မြို့ကြီးရဲ့ Liberty ရုပ်ထုကြီးရဲ့ Ellis Jones ရဲ့ကိုကြည့်လိုက်ပါဒါတွေကမတူကွဲပြားမှုတွေရွှေပြောင်းအခြေချသူတွေရဲ့မူလစိတ်မြင့်တွေနဲ့ဘောလုံးဆိုတာကိုပေါ်ပြနေတဲ့အတွက်ကမ္ဘာဖလားကိုဒီမှာမကစားလို့မဖြစ်ပါဘူ
းရွေးမခံရတဲ့မြို့တွေကတော့ Washington DC Baltimore Denver Nashville Cincinnati Orlando နဲ့ Canada က Edmonton မြို့တွေပဲဖြစ်ပါတယ်အဲ့ဒီမှာ American ရဲ့မြို့တော် Washington DC ရွေးမခံရတဲ့ဘောမှာအတော်များများကတော့အံအားတင့်နေကြပြီးတော့မြို့တော်ဖြစ်တဲ့ Washington DC ကိုရွေးချယ်တင်တယ်လို့ယူဆကြသူတွေလည်းအများအပြားရှိနေကြပါတယ်။ကမ္ဘာဖလားကျင်းပမဲ့မြို့တွေထဲမှာ Washington ကိုအရေးမခံရတဲ့နဲ့ပတ်သက်ပြီးတော့ Washington DC မြို့တော်တစ်ဝိုက်မှာနေထိုင်တဲ့မြန်မာလူရင်းစဉ်ကိုသမားဟောင်းကိုရင်ထွေးကတော့သူ့ရဲ့သဘောထားကိုအခုလိုပြောပါတယ်
။ကျွန်တော်94တုန်းကဒီနိုင်ငံရောက်နေပါပြီ။ဒါပေမဲ့ရောက်ခါကဆိုတော့မလဲမဝဲဒါမှတော့မလာတဲ့ဆိုတော့ကျွန်တော်တို့ TV ရကြည့်ရတယ်အခုချိန်တော့ကျွန်တော်တို့2026လုံးမယ်ဆိုတော့ပြီးတော့အာဝန်တာနော်အမေရိကန်နိုင်ငံနဲ့ပါတယ်တွားကြည့်မယ်ဆိုပေမဲ့လေကျွန်တော်တို့ Washington DC အပါခဲ့ဘူးဒါပေမဲ့ကျွန်တော်တို့ကမ္ဘာဖလားဝဲဆိုတာကြည့်ရခဲ့ပါတယ်ဒါကြောင့်မို့ဒီတစ်ခေါက်တော့ဘယ်နေရာမှာရောက်တဲ့နေရာမှာတွားကြည့်မယ်ဆိုပြီးစိတ်ကတော့ဆုံးဖြတ်တယ်အခုဒီသလောက်ကတော့ကျွန်တော်တို့ဒီသလောက်ကတော့ New York တို့ Philadelphia တို့ပါတယ် Philadelphia ဆိုလည်းတွားရင်နှစ်နိုင်လောက်ပဲကြာတယ် New York ကလည်းတွားရင်၄နိုင်လောက်ပဲကြာတယ်အဲ့တော့တွေ့တော့ဒီတစ်ခေါက်တော့တွားကြည့်မယ်လို့စိတ်ကဆုံးဖြတ်ထားပါတယ်ခင်ဗျာဒါပဲဖြစ်စီကျင်တာပေါ့ဗျာ Washington DC မှာဖြစ်စီကျင်တာပေါ့ဗျာ Washington မှာ DC မှာဖြစ်တဲ့ခါကျတော့ကျွန်တော်တို့တွားကြည့်ရတယ်ပို့ဖို့လွယ်ကူတယ်ပေါ့ဗျာအဲ့ဒါလို့မြေခန်းစားရပါတယ်ခင်ဗျာ
Washington DC မှာဘာကြောင့်ကျင်းပတဲ့လို့မြင်လဲ
Washington DC ဆိုတာအမေရိကန်နိုင်ငံရဲ့မြို့တော်ပဲလေမြို့တော်ကြီးတစ်ခုမှလာပြီးတော့ဖြစ်စီကျင်တာကျွန်တော်လည်း DC မှာနေခဲ့တဲ့သူဆိုတော့ဒီနိုင်ငံမှာဒီနိုင်ငံဒီမြို့တော်မှာလုပ်ရင်တော့ကျွန်တော်တို့ကဒီမြို့မှာနေတဲ့အတွက်ဖြစ်စီကျင်တဲ့ဆန္ဒပါဒါပေမဲ့လေဒီပြင် state တွေမှာလုပ်လေကျွန်တော်တို့ကတွားကြည့်ဖို့တော့စိတ်ကူးထားပြီးသားပါဆုံးနဲ့ဆုံးဖြတ်ထားပြီးသားပါခင်ဗျာ
Washington DC ကအစောပိုင်းမှာကမ္ဘာဖလားကိုကုဘာသာကိုကျင်းပခွင့်ရဖို့အတွက်ရှောက်ခဲ့ပေမဲ့နောက်ပိုင်းမှာတော့ Baltimore မြို့နဲ့ပေါင်းပြီးတော့ကျင်းပဖို့အချိုးပန်းခဲ့တာပါ1994ကမ္ဘာဖလားမှာတုန်းကတော့ Washington က RFK ဘောလုံးခွင့်ကြီးမှာကစားခဲ့ပေမဲ့အခုအခါမှာတော့အဲ့ဒီခွင့်ကဖြိုးဖို့အတွက်လုပ်နေတာကြောင့်ဒီတစ်ချိန်မှာတော့Maryland နဲ့ Washington DC အဆက်မှာရှိတဲ့ FedEx ကွင်းကြီးမှာကစားဖို့အဆိုပြုခဲ့တာပါဒါပေမဲ့ FedEx ကွင်းဟာလည်းကမ္ဘာဖလားကျင်းပဖို့အတွက်ထိတ်တန့်အဆင်မမီသလို Washington မြို့ထဲက DC United ရဲ့ Audi ဘောလုံးကွင်းကလည်းလူ1000ပဲဆက်လာကြောင့်ကမ္ဘာဖလားကျင်းပဖို့မဖြစ်နိုင်ပဲ Baltimore နဲ့ Washington နှစ်မြို့ပေါင်းပြီးကျင်းပဖို့နောက်ပိုင်းမှာလှုပ်ခဲ့ကြပါတယ် Baltimore မြို့ကအသစ်ပြန်လည်မွမ်းမံတိစောက်ထားတဲ့ MNT ဘန်ရဲ့ဘောလုံးကွင်းမှာပွဲကိုကစားပြီးတော့ Washington ကအမျိုးသားချင်းပြင်းနဲ့ရှောက်မှာပရိသတ်တွေနဲ့ကမ္ဘာဖလားပွဲကိုဆင်နွှဲဖို့အတွက်ဒီမြို့နှမြို့ကတာဝန်ရှိသူတွေစီစဉ်ခဲ့တာဖြစ်ပါတယ်။အောက်သားဝေဖန်သူတွေနဲ့သုံးသက်သူတွေကတော့ Washington တဝိုက်ကဘောလုံးကွင်းတွေဟာကမ္ဘာဖလားကျင်းပဖို့အတွက်ထိတ်တန့်အဆင်မဟုတ်တာကြောင့်ရွေးမခံရတာလို့သုံးသက်ကြပါတယ်။အမေရိကန်ဟာ1994မှာကမ္ဘာဖလားကိုအင်ရှင်ဖြစ်တဲ့ချိန်ကျင်းပဘူးတာကြောင့်အခုတစ်ချိန်သုံးနိုင်ငံပူးတွဲကျင်းပခွင့်ရတာကတော့သူ့အတွက်အင်ရှင်ဖြစ်ခွင့်ရတာဒုတိယအကြိမ်လို့ဆိုရမှာဖြစ်ပါတယ်။ 1994ခုနှစ်ကမ္ဘာဖလားတုန်းကတော့အမေရိကန်တဝမ်းကမြို့ကြီး၉မြို့မှာကျင်းပခဲ့ပြီးတော့အခုတစ်ချိန်မှာတော့အဲ့မြို့ကြီး၉မြို့တွေက LA San Francisco New York New Jersey Dallas နဲ့ Boston မြို့တွေပဲပြန်ပြီးတော့ပါလာခဲ့တာဖြစ်ပါတယ်။ကမ္ဘာဖလားကျင်းပမယ့်မြို့တွေကိုရွေးချယ်လိုက်ပြီးမယ်လဲဖွင့်ပွဲနဲ့နောက်ဆုံး Final ကိုတော့ဘယ်မှာကျင်းပမယ်ဆိုတာတော့မရွေးချယ်ရသေးပဲအဲ့အတွက်လည်းတခြားဆွေးနွေးနေပြီးတော့အချိန်ယူဆုံးဖြတ်သွားမှာဖြစ်တယ်လို့ Mr. Infantino ကပြောပါတယ်။ဒါပြင် Mr. Infantino ကတော့ဘောလုံးဟာအဲ့ဒီ2026ခုနှစ်ကြာရင်အမေရိကန်ကအားကစားတွေမှာထိတ်ဆုံးကိုရောက်နေမှာဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ
် And at the same time let me share a secret with you two guys and everyone here by 2026
ဒီမှာရှိတဲ့သူတွေအားလုံးကိုလျှို့ဝှက်ချက်တစ်ခုကျွန်တော်ပြောပြပါမယ်အဲ့ဒါကဘာလဲဆိုတော့လာမယ့်2026ခုနှစ်မှာဘောလုံးဟာအမေရိကန်မှာနံပါတ်1ထိတ်ဆုံးအားကစားဖြစ်လာပါလိမ့်မယ်အဲ့ဒါကျွန်တော်ပြောရပါတယ
်2026ကမ္ဘာဖလားဘောလုံးပွဲကတော့၃နိုင်ငံပူးတွဲပြီးအရှင်ဖြစ်ကျင်းပမယ့်ကမ္ဘာဖလားဘောလုံးပွဲဖြစ်သလိုအသေးရင်အတွက်ကိုလည်းလက်ရှိရှိနေတဲ့32သင်းကနေ48သင်းအထိတိုးချဲ့သွားမယ့်ပထမဆုံးကမ္ဘာဖလားနဲ့ဖြစ်ပါတယ်ခင်ဗျာ
အမေရိကန်ကနေဒါနဲ့မက္ကဆီကိုနိုင်ငံတို့၃နိုင်ငံပူးတွဲကျင်းပမယ့်2026ကမ္ဘာဖလားဘောလုံးပွဲမှာလက်ခံကျင်းပမယ့်မြို့16မြို့အကြောင်းတပတ်အတွင်းကအားကစားသတင်းကိုစူးစီးပြီးကိုရန်နိုင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီသတင်းပတ်ရဲ့ဗုဒ္ဓဘူးညအပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနက်ဖြန်ကြာသာပတင်းနဲ့မနက်ခင်းမှလည်းတစ်လှည့်ပြန်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်။ VOE ကနေထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့သောရရှင်နေအနေနဲ့ဝေဖန်ကြံပေးခြင်းနဲ့စာရေးသားဆက်သွယ်ခြင်းနဲ့ဆိုရင် VOE မြန်မာပိုင်းရဲ့ email လိပ်စာ bamis@voenews.com ကိုပေးပို့နိုင်တယ်လို့ VOE မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်ရှင်။အခုတော့အစီအစဉ်တွေအဆုံးသတ်တော့မှာမို့ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုဥတမောင်တန်းကတလှည့်ပြောပြပေးပါမယ်ရှင
်။အာဆီယံကတော့ချက်ချအစည်းအဝေးအစည်းအဝေးတွေမှာမြန်မာဆိုးရွားကိုဖိတ်ကြားခဲ့ပေမဲ့ဒေတာတွင်းလုံခြုံရေးကိုဆွေးနွေးဖို့အတွက်အာဆီယံကာကွယ်ရေးဝန်ကြီးများအစည်းအဝေးမှာစစ်ကောင်စီကာကွယ်ရေးဝန်ကြီးဗိုလ်ချုပ်ကြီးမြတ်ထူးကိုဖိတ်ကြားခဲ့ပါတယ်။အဲဒီလိုဖိတ်ကြားခဲ့တာနဲ့ပတ်သက်ပြီးဒီနေ့အကြောင်းအရာသတ်မှတ်ချက်ကလုံခြုံရေးနဲ့တာဟဇာတဖြစ်ရေးအတွက်သွေးစည်းညွန်ညွန်ရေးဖြစ်တာကြောင့်ဖိတ်ကြားခဲ့တာဖြစ်တယ်လို့ကမ္ဘောဒီးယားကာကွယ်ရေးဝန်ကြီးကပြောကြားခဲ့ပါတယ်။၁၆ချိန်မြောက်ဒီစည်းဝေးကိုကမ္ဘောဒီးယားနိုင်ငံဖနောင်းပင်မြို့မှာဗုဒ္ဓနေ့ကစပြီးကျင်းပခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလ1ရက်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ဖမ်းဆီးတပ်ဖြတ်ခံရတဲ့သူ2000ရှိခဲ့ပြီးဒီလိုအရသာပြည်သူတွေအတွက်စိတ်မကောင်းဖြစ်မိတဲ့အကြောင်းစစ်တပ်တာဝန်ရှိသူတွေအနေနဲ့သူတို့ရဲ့ဒီခါမှာခင်ဗျာစစ်တပ်တာဝန်ရှိသူတွေအနေနဲ့သူတို့ရဲ့ရက်စက်တဲ့လောရတွေအပေါ်တာဝန်ခံမှုတာဝန်ယူမှုရှိလာဖို့အမေရိကန်ပြည်ထောင်စုကဆက်ပြီးတွန်းအားပေးလှုံ့ဆော်တော့မှဖြစ်ကြောင်းတန်ယုံ Facebook စာမျက်နှာမှာဖော်ပြထားပါတယ်။နော်ဝေနဲ့ပြင်သစ်တန်ယုံတွေကတော့စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းသေဆုံးသူ2000အထက်ဆိုပြီးသူတို့ Facebook တွေက profile ပုံတွေကိုဝန်ထမ်းချင်းအထိတ်မှတ်နဲ့ရောင်တွေပြောင်းလဲခဲ့ပါတယ်။ EU Commission ကလည်းအလားတူပြောင်းလဲခဲ့တာကိုတွေ့ရပါတယ်။နိုင်ငံကျင်းသားများကုညီစောက်ရှောက်ရေးအသင်း AAPP ထုတ်ပြန်ချက်စည်းရွေရစစ်တပ်အာဏာသိမ်းပြီးချိန်ကနေ2022ခုနှစ်မေလကုန်ထိဒီမိုကရေစီရေးလှုပ်ရှားသူတွေနဲ့ရပ်သားတွေတိုက်ဆုံတဲ့အရေးအတွက်ကိုအမေရိကန်တန်ယုံကကိုးကားဖော်ပြခဲ့တာဖြစ်ပါတယ်။နိုင်ငံတော်တိုင်းမင်းကဒေါအောင်ဆန်းစုကြည်ကိုနေပြည်တော်ချုပ်ထောင်တွင်တရားရုံးမှာမနက်ဖြန်ကစပြီးရုံးထုတ်စစ်ဆေးတော်မှာဖြစ်ပါတယ်။မနက်ဖြန်စစ်ဆေးမဲ့နိုင်ငံတော်ရှုပ်ဝဲအုပ်ရေချိုးဖောက်တဲ့ဆိုပြီးဆွဲထားတဲ့အမှုကစလို့နေပြည်တော်အကျဉ်းတော်မှာဒေါအောင်ဆန်းစုကြည်ရဲ့အမှုတွေအကုန်လုံးကိုစစ်ဆေးသွားမယ်လို့သိရပါတယ်။တစ်ချိန်တည်းမှာပဲဒေါအောင်ဆန်းစုကြည်ကိုနေ့လယ်ပိုင်းကနေပြည်တော်အကျဉ်းတော်ကိုခေါ်ဆောင်သွားတယ်လို့သိရပြီးနိုင်ပိုင်းအကြံမှာတော့လက်ရှိထိန်းသိမ်းထားတဲ့နေရာကိုပြန်လည်ပို့ဆောင်ခဲ့တယ်လို့သိရပါတယ
်။ဂျွန်လ22ရက်နေ့ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုဥတမောင်တန်းကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကအလိမ်မာဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nashwan Khali နဲ့ Chuckston Mock တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်တွေကိုအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့အတန်လွင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြည့်ကြပါစေရှင်။
This program has come to you from the Voice of America, Washington.